Welcome to the Voice of America in Burmese.
Mingla mne kema shin. VOA American tan ye 2020 khu ne mala 3 ye ne ဟုတ်တယ်ဟုတ်နေမနေ့ကင်းစီစဉ်လေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့မနေ့ပိုင်းစီစဉ်လေးကိုကျွန်မများသတင်းအောင်ကအခမ်းအနားစီစဉ်တင်ဆက်ပေးပါမယ်ရှင်။မြန်မာနိုင်ငံမှာဆီယနာတင်လိုက်တဲ့လုပ်ရပ်ကိုဆန့်ကျင်နေကြတဲ့အထက်အမေရိကန်ရောက်တန်ယုံဝန်ထမ်းတွေထပ်မံပြီးတော့ပူးပေါင်းပါဝင်လာပါတယ်။ဒီ
ဘက်မှာဒီနေ့ပဲတော့အိတ်မကောင်းဖြစ်နေပါတယ်။အိမ်မကောင်းတာတဲ့ဟိုတော်တော်အယူဝန်းနေတယ်နေသူကမအိပ်ရအောင်ဒီလိုခံစားချက်တွေကြောင့်ဒီမှာဒီလိုဆုံးဖြတ်ချက်ချလိုက်တာပ
ါ Los Angeles မြို့မြန်မာစစ်ကောင်စစ်ဝင်ချုပ်ယုံတန်ယုံအုပ်တော်မြတ်ကြီးပြောသွားတာပါဒီတရီနဲ့အတူပြည်နယ်နဲ့တိုင်းတွေမှာတပိတ်စစ်ကြောင်းတွေဖြိုခွဲခံနေရတဲ့အကြောင်းအာဆီယံနိုင်ငံများ၏ဝန်ကြီးအစည်းအဝေးကနေမြန်မာနိုင်ငံအတွက်ဘာတွေမျှော်လင့်နိုင်မလဲဆိုတာကိုဆွေးနွေးသုံးသပ်ချက် CRPH အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရယာယီအစိုးရဖွဲ့စည်းမယ်ဆိုရင်ဘယ်လိုအခက်အခဲတွေရှိနိုင်မလဲစတဲ့စိတ်ဝင်စားဖွယ်သတင်းတွေကိုနားဆင်ရပါမယ်အစီအစဉ်နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောက်နှုတ်ချက်နဲ့ CDM လှုပ်ရှားမှုမှာပါဝင်နေသူဆရာဝန်တဦးနဲ့ဆက်သွယ်မေးမြန်းချက်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့မနေ့ပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်တဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်
မြန်မာနိုင်ငံဆရာနာတိမ့်မှုအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှလာမဲ့တောက်ကြနှင့်ဆွေးနွေးကြဖို့ဗြိတိန်ကပန်ကြားထားကြောင်းတန်တမန်သတင်းရှင်းမြစ်တွေကိုကိုကာပီ AFP သတင်းကရေးပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်အစည်းအဝေးကျင်းပဖို့ဗြိတိန်ကအစိုးပြုထားတာဖြစ်ကြောင်းတန်တမန်သတင်းရှင်းမြစ်တွေကအင်္ဂါနေ့မှာ AFP ကိုပြောဆိုတာပါကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌအဖြစ်အမေရိကန်စတင်တာဝန်ရယူပြီးနောက်တစ်နေ့မှာပဲမြန်မာဆရာနာသိမ့်မှုအရေးလုံခြုံရေးကောင်စီမှဆွေးနွေးဖို့ဗြိတိန်ကကျင်းသွင်းတာဖြစ်ပါတယ်မြန်မာနိုင်ငံမှာအယက်သားအစိုးရကိုဖေရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာဟာပြန်ပေးဆွဲလူယူတဲ့လုပ်ရဖြစ်တယ်လို့ဒီမိုကရေစီရေးကြိုးပမ်းမှုတွေကိုလည်းထိခိုက်စေခဲ့တယ်လို့အမေရိကန်စစ်တပ်အစစ်မြေအရာရှိတဦးကပြောဆိုလိုက်ပါတယ
် Looking at Southeast Asia you're all reading the news you can see what's happening in Burma with the junta having
Democracy for Trump အခွင့်အရေးရခဲ့တဲ့လွန်ခဲ့တဲ့ဆယ်နှစ်တာကာလအခြေအနေတွေကိုတွေ့ခဲ့ရပြီးတဲ့နောက်အခုလိုအခြေအနေမျိုးတွေကြုံရတာဟာလက်ခံဖို့ခက်ခဲလာသလိုဒါဟာပြန်ပြီးဆွဲလူယူပြီးဒီမိုကရေစီလမ်းကြောင်းကနေသွေးဖဲအောင်လှုပ်လိုက်တဲ့လှုပ်ရဖြစ်တဲ့အကြောင်းအမေရိကန်အင်ဒိုပစိဖိတ်ဒေသထောက်လှမ်းရေးဌာနဒါရိုက်တာရေဒတ်ဒုတိယဗိုလ်ချုပ်ကြီးမိုက်ကယ်စတက်ဘန်ကအင်္ဂါနေ့မှာပြောဆိုလိုက်တာပါမြန်မာစစ်တပ်အနေနဲ့အာဏာကိုလုံးဝထိန်းချုပ်နိုင်အောင်ကြိုးပမ်းကောင်းကြိုးပမ်းသွားမယ်အလားအလာတွေရှိနေတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်အတွက်တာဝန်ရှိသူတွေကိုတော့အမေရိကန်အပါအဝင်အနောက်နိုင်ငံတွေကပိတ်ဆို့တန်းခတ်အရေးယူမှုတွေချမှတ်ထားသလိုနောက်ထပ်အရေးယူဖို့ပြင်ဆင်နေကြောင်းလည်းသတိပေးထားပါတယ်။အာဏာသိမ်းစစ်တပ်ကဖမ်းထားတဲ့ဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ပေးပြီးစန့်ကျင်ဆန္ဒပြနေသူတွေကိုအင်အားသုံးဖြိုခွင်းတာတွေမလုပ်ဖို့မြန်မာအိမ်ကြီးချင်းနိုင်ငံတချို့ကတောင်းဆိုလိုက်ပါတယ်စစ်တပ်နဲ့အုပ်ချုပ်ရေးကောင်စီကိုယ်စားလှယ်ဥဝနမောင်လွင်နဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေအင်္ဂါနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဖမ်းဆီးခရသူအလုံးကိုပြန်လွှတ်ပေးပြီးဒီမိုကရေစီပြန်လည်ခြင်းသုံးဖို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကတိုက်တွန်းပါတယ
် Respecting the principle of non-interference is a must
ကျောင်းဝင်မဆွတ်ဖက်ရဆိုတဲ့မူကိုလေးစားရမှာဖြစ်ပြီးအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီမူကိုချိုးဖောက်ဖို့ရည်ရွယ်ချက်မရှိဘူးဆိုတာသိကြပါတယ်တချိန်တည်းမှာပဲဒီမိုကရေစီစံနှုန်းတွေကိုထိမ့်သိမ်းကျင့်သုံးရေးလူ့အခွင့်အရေးကိုလေးစားဖို့ကောင်းမွန်တဲ့စီမံအုပ်ချုပ်မှုတရားဥပဒေစိုးမိုးမှုနဲ့အခြေခံဥပဒေနဲ့ညီတဲ့အစိုးရဖြစ်ရေးတို့ဟာလည်းထက်တူထက်မြအရေးကြီးပါတယ်ထတ်တူထက်မြအရေးကြီးတယ်ဆိုတာကိုထပ်လောင်းပြောပါမယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါမြန်မာနိုင်ငံရဲ့အကျက်တဲကိုဖြည့်ရှင်းနိုင်ရေးအာဆီယံဘက်ကဝင်ရောက်ဆောင်ရွက်နိုင်အောင်မြန်မာဘက်ကလမ်းဖွင့်ပေးဖို့ ဒီလိုမှမဟုတ်ရင်တော့အာဆီယံဘက်ကလည်းတိတ်ပြီးဆောင်ရွက်နိုင်မှာမဟုတ်ဘူးလို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းထားပါတယ်။မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတွေဘက်ကလည်းဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။အာဆီယံအဖွဲ့ကထုတ်တဲ့ကြေညာချက်မှာတော့မြန်မာနိုင်ငံတွင်းကသက်ဆိုင်သူအလုံးအနေနဲ့အကြမ်းဖက်မှုတွေကိုရှောင်ကျဉ်ဖို့တိုက်တွန်းထားပြီးအာဆီယံဘက်ကကူညီဖို့အစဉ်သင့်ရှိတယ်လို့ပြောဆိုထားပါတယ်ရှင်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်ဘယ်သူကိုလက်ခံမလဲဆိုတာကိုကုလသမဂ္ဂဘက်ကစဉ်းစားဆုံးဖြတ်ဖို့ရှိနေကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျေရစ်ကအင်ကာနေသတင်းစာရှင်းလင်းပွဲမှာဖြေကြားခဲ့ပါတယ်။
As I told James, we've received two letters with contradictory, to put it simply,
မြန်မာဆက်အနာတိတ်မှုကိုကုလသမဂ္ဂဘက်ကအရေးယူဆောင်ရွက်ဖို့ကုလသမဂ္ဂအထွေထွေညီလာခံမှတိုက်တွန်းခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကသူဟာကုလသမဂ္ဂရဲ့မြန်မာကိုယ်စားလှယ်အဖြစ်ဆက်လက်တည်ရှိနေကြောင်းမတ်လတရက်နေ့ရက်စွဲနဲ့ကုလသမဂ္ဂထံတင်ပြထားတာပါစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကလည်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်လက်ရှိဒုတိယအမြဲတမ်းကိုယ်စားလှယ်အဖြစ်တာဝန်ယူနေသူဦးတင်မောင်နိုင်ကိုခန့်အပ်ကြောင်းနဲ့ကုလသမဂ္ဂဘက်ကသုံးသပ်ပေးဖို့မတ်လ၂ရက်နေ့ရက်စွဲနဲ့ကုလသမဂ္ဂထံကိုစတင်ထားတာပါဒီစာနှဆောင်ကိုကုလသမဂ္ဂဘက်ကလက်ခံရရှိထားပြီးနိုင်ငံတွေရဲ့ကိုယ်စားလှယ်တွေခန့်ထားရေးနဲ့သက်ဆိုင်တဲ့ကုလသမဂ္ဂအထွေထွေညီလာခံ Credentials Committee ကအမြန်ဆုံးသုံးသပ်ဆောင်ရွက်သွားမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကပြောဆိုခဲ့တာပါမတ်လ၁ရက်နေ့တနင်္လာနေ့တုန်းကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သက်အမတ်ကြီးကရောကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကရောဥကြော်မိုးထွန်းဟာမြန်မာသက်အမတ်ကြီးအဖြစ်ဆက်လက်ရှိနေကြောင်းပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ့်မှုတလကျော်လာချိန်ထိလမ်းပေါ်ထွေဆန့်ကျင်ဆန္ဒပြနေကြဆဲဖြစ်ပြီးအင်ကာနေ့မှာတော့လုံခြုံရေးတပ်ဖွဲ့တွေကညပိုင်းအထိရက်ွက်တီးတဲ့ဝင်ပြီးပစ်ခတ်ခဲ့ပါတယ်ညမထွေရအမိန့်ထုတ်ထားတဲ့အတွက်ညပိုင်းလူရှင်းနေတဲ့ရန်ကုန်မြို့ကရက်ွက်တေတဲ့လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တာပါ။လှိုင်မြို့နယ်ဘာတာမှတ်တမ်းအနီးကိုရင်ကိုရာတွင်တံပုံးတီဆန္ဒပြနေတာတွေကိုလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်ခဲ့တယ်လို့မြို့ကန်တဦးက VOA ကိုပြောပါဗျ။အတံပု
ံးတီရက်ွက်တေကိုခတ်တာ။ဒါတွေကလည်းလိုက်ပြတာ။ဟိုဟာဘောပါရပါရမတဲ့လမ်းတိုက်ပြီပဲ။တံပုံးရေးတာလမ်းတိုက်နဲ့ပါရမတဲ့မှာဘုဘေဘာဘုဘကဆက်သုံးရက်ကွယ်ကာလန်အင်းစင်လာပါရဲ့ဘုဘကဆက်သုံးရက်ကွယ်ဒီဘက်ကဆက်နေရက်ကွယ်အဲ့တမုန်းတိရတယ်သူတို့အဲ့ဒါလန့်ကျစ်တာ
ရန်ကုန်မန္တလေးတဝဲအပါအဝင်နိုင်ငံတော်ငါမျိုးတွေမှာလဲလမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာစစ်တပ်နဲ့ရဲဘက်ကမျက်ရည်ယိုပုံးသုံးမိသက်ပတ်တွေသုံးပြီးဖြိုခွဲခဲ့ပါတယ်ဆီယနာဒိဆန့်ကျင်ဆန္ဒပြကြတဲ့တနင်္ဂနွေနေ့မှာလုံခြုံရေးတပ်ဖွဲ့တွေရဲ့တနက်ကြီးထိမှန်တေဆုံးခဲ့ရသူတချို့ကိုအင်ကာနေ့မှာတကြိုပါတယ်။ဖေဖော်ဝါရီ28ရက်နေ့ကတနက်တန်းရနဲ့တေဆုံးခဲ့တဲ့အသက်23နှစ်အရွယ်ကျောင်းသားကိုညင်းညီအောင်ထက်နိုင်ကိုအင်ကာနေ့မှာတကြိုရာမှာလူပေါင်းထောင်ချီတက်ရောက်ခဲ့ကြပါတယ်
။ကျွန်တော်ဒီမိုကရေစီတိုက်ပွဲအတွက်ကျွန်တော်တရားမျှတမှုအတွက်ကျွန်တော်လူခွင့်ရေးအတွက်ကျောင်းဆုံးရတဲ့ကျွန်တော်တို့ရဲ့သူရဲကောင်းတွေကျွန်တော်တို့ရန်ရှင်ပြည်သူတွေရဲ့တရားမျှတမှုကိုကျွန်တော်ပြန်တို့ခြင်းလေအဲ့တရားမျှတမှုကိုမရမချင်းကျွန်တော်တို့ငင်းငန်းသွားနဲ့နေ့စဉ်လမ်းမကိုထွက်ပြီးတော့စစ်အာဏာရှင်စစ်ကောင်စီဆိုရအောင်ကျွန်တော်တို့တွန်းလှန်နေမယ်ဆိုတာပေါ့ဒီညကနေပြီးတော့ကျွန်တော်ရဲရဲဝင်းဝင်းပြောခြင်းလေ
အလားတူပဲတနင်္ဂနွေနေ့ဆန္ဒပြပွဲတွေအတွင်တည်ဆုံးခဲ့ရတဲ့ရန်ကုန်ကအလေတန်းပြကျောင်းဆရာမဒေါ်တင်နွဲ့ရီကိုလည်းအင်ကာနေ့မှာတကြိုပါတယ်။တနင်္ဂနွေနေ့ဆန္ဒပြပွဲတွေအတွင်တည်ဆုံးခဲ့တဲ့ရေဖြူမြို့နယ်ဘခေါ်စွန်းချေးရွာကအသက်34နှစ်အရွယ်ကိုဖေတန်းခေါ်နုံငိုရဲ့နောက်ဆုံးခရီးမှာလူပေါင်းရာချီပို့ဆောင်နှုတ်ဆက်ခဲ့ကြပါတယ်။နိုင်ငံတော်ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်တည်ဆုံးကြရသူတွေအရေးတမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကတိုက်တွန်းထားပါတယ်။နိုင်ငံတော်ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံးရသူစုစုပေါင်း30ကျော်ရှိပြီလို့ခန့်မှန်းပြောဆိုထားကြပြီး ဒီသေဆုံးရသူတွေအရွေအနာပိုင်တွေဘက်ကဘယ်လိုဆောင်ရွက်ထားတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
်ဒီရီအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 615ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မေဂန်တန်ကဗုဒ္ဓနေ့မနေ့ကင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ကျွန်တော်မြတ်သူပါပြီးခဲ့တဲ့ဇန်နဝါရီလ6ရက်ကလွှတ်တော်အဆောက်အုံတွင်လူအုပ်စုနဲ့ဝင်ရောက်တိုက်ခိုက်မှုဟာပြည်တွင်းကြမ်းဖက်မှုဖြစ်တယ်လို့ပြည်တော်စုစုံစမ်းထောက်လှမ်းရေးဘျူရို FBI ညွှန်ကြားရေးမှူးကအတိအမှတ်ပြုပြောဆိုလိုက်ပါတယ
် That attack that siege was criminal behavior plain and simple and it's behavior that we the FBI view as domestic terrorism
ဒီစီနင်းတိုက်ခိုက်မှုဟာပေါ်ပေါ်တင်လှုပ်တဲ့ရာဇဝတ်မှုဖြစ်ပါတယ်ကျွန်တော်တို့ FBI အနေနဲ့ဒီလိုအပြုမှုမျိုးကိုပြည်တွင်းကြမ်းဖက်မှုလို့မြင်ပါတယ်ကျွန်တော်တို့ဒီမိုကရေစီမှာဒါမျိုးနေရာမရှိပါဘူး။ဒါမျိုးတီးခတ်ရင်တခြားတိုင်းပြည်တွေကအမေရိကန်တရားဥပဒေစိုးမိုးရေးကိုလှောင်ကြလိမ့်မယ်လို့ FBI ညွှန်ကြားရေးမှူး Christopher Wery ကသူ့ရဲ့မိခွန်မှာပြောဆိုသွားပါတယ်။တက်ကံမှုမဖြစ်ခင်ရက်တွေအတွင်းသတိပေးမှုတွေရှိနေပေမဲ့ FBI အနေနဲ့လုံလောက်တဲ့ပြင်ဆင်မှုတွေမရှိခဲ့ဘူးလို့လည်း Wery ရဲ့ထွက်ဆိုချက်ထဲမှာပြောဆိုသွားပါတယ်။ပြည်တွင်းဆွေးနွေးအကြံဖက်တွေနဲ့လူပြူဆွေးနွေးသမားတွေရဲ့အမျိုးသားလုံခြုံရေးပေါ်ချိန်ချောက်တာကို FBI အနေနဲ့ဘလို့ကင်တွယ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကဝရီကိုဖိအားပေးနေတာလည်းဖြစ်ပါတယ်လွှတ်တော်အဆောက်အဦကိုစီးနင်းတက်ခဲစဉ်ကတည်းကဝရီကလူရီရဲ့ရှေ့မောက်ကပျောက်ကွယ်နေခဲ့ပြီးကွန်ဂရက်ရှေ့မောက်မှာပြီးခဲ့တဲ့အင်ကာနေကထွက်ဆိုချက်ပြုလုပ်ခဲ့တာမှာဒါပထမအဦးဆုံးလူလူရှေ့မောက်ကိုပြန်လည်ရောက်ရှိလာခြင်းလည်းဖြစ်ပါတယ်ရှေ့လာတွေမှာအမေရိကန်နေပုံမကာကွယ်ဆေးထိုးနှံနိုင်မှုတကြိမ်တည်းသာထိုးရတဲ့ကာကွယ်ဆေးတစ်ဂျွန်ဆန်နဲ့ဂျွန်ဆန်ကိုအလင်းမြန်ထုတ်လုပ်နိုင်မှုအတွက်American စီးဝါကုမ္ပဏီတခုဖြစ်တဲ့ Mark ကကူညီသွားမယ်လို့ Imperial ရရှိတွေကအင်ကာနေမှာပြောပါရယ် Johnson နဲ့ Johnson ကမမျှော်လင့်တာတဲ့ထုတ်လို့ရပိုင်းပြဿနာတွေနဲ့ရင်ဆိုင်နေရပြီးကာကွယ်ဆေး 3.9 တန်းထုတ်လုပ်တာပြီးဖြစ်ပေမဲ့ဂျွန်လာမကုန်မီတန်းတရာထုတ်လုပ်ဖို့တလန်းချင်းသွားနေရတယ်လို့ဆိုပါရယ်သမ္မတ Joe Biden အနေနဲ့စီးဝါထုတ်လို့ရေးကုမ္ပဏီနှစ်ခုကြားအသေးစိတ်ကိုအင်ကာနေနှောင်းပိုင်းမှာထုတ်ပြောဖို့ရှိနေတာပါပြန်ဘက်စီးဝါထုတ်လို့ရေးကုမ္ပဏီရဲ့သဘောတူညီမှုနဲ့အတူMark ကဂျွန်ဆန်နဲ့ဂျွန်ဆန်ကာကွယ်ဆေးအမြောက်အများကိုထုတ်လုပ်သွားမှာဖြစ်တယ်လို့ရရှိတွေကပြောပါတယ်။ Mark အနေနဲ့ကိုဗိုင်းကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးမထုတ်လုပ်နိုင်ပေမဲ့လည်းကုမ္ပဏီအနေနဲ့ပြီးခဲ့တဲ့ရာစုနှစ်တစ်ခုအတွင်းကာကွယ်ဆေးများစွာထုတ်လုပ်နိုင်ခဲ့ပြီဖြစ်ပါတယ်။ဒီကြိမ်သာထိုးရတဲ့ဂျွန်ဆန်နဲ့ဂျွန်ဆန်ကာကွယ်ဆေးကိုထောက်ခံချက်ရရှိခြင်းနဲ့အတူအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုတိုက်ခိုက်ဖို့နှစ်ကြိမ်ထိုးနိုင်ရတဲ့ Pfizer BioNTech နဲ့ Moderna ကာကွယ်ဆေးတွေကိုထုတ်လုပ်နေပြီးစုစုပေါင်းကာကွယ်ဆေး3မျိုးကိုထုတ်လုပ်နေတာပါ။John Sorkin တက္ကသိုလ်ရဲ့စစ်တမ်းတွေအရအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်လူ9သိန်းကျော်သေဆုံးခဲ့ရပြီး28သန်းကျော်ကူးစက်လျက်ရှိရာကမ္ဘာအများဆုံးကူးစက်သေဆုံးတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။တနက်သမားတွေကဒေသခံရုတ်တံဝန်ထမ်း3ဦးကိုနိုင်ငံရဲ့အရှိတ်နန်ဂါဟာခရိုင်ဂျလလဘတ်မြို့မှာတပ်ဖြတ်ခဲ့တယ်လို့အာဖဂန်နစ္စတန်အရာရှိတွေကအင်ကာနေကပြောဆိုပါတယ်။မျက်မြင်သက်သေတွေနဲ့ရဲတွေကတော့အသက်ခံရသူတွေဟာအလုတ်ကနေအရင်ပြန်လုံခြုံသူတွေကနေရာခွဲပြင်းပထားပြီးတိုက်ခတ်ခဲ့ကြတယ်လို့ဆိုပါတယ်။လုတ်ကြံခံရတဲ့အမျိုးသမီးတွေဟာပုဂ္ဂလိကရုပ်တံဌာနတစ်ခုဖြစ်တဲ့ Anikas ကဖြစ်ပြီးတော့ပြစ်မှတ်ထားတိုက်ခိုက်ခံရမှုများစွာတွေကဒါဟာဒုတိယအကြိမ်တည်ဆုံမှုဖြစ်ပါတယ်။အင်ကာနေတိုက်ခိုက်မှုဟာအာဖဂန်မှာလူသိများထင်ပေါ်ကျော်ကြားသူတွေကိုတိုက်ခိုက်မှုတွေကတစ်ခုဖြစ်ပြီးရင်းသမားတွေ၊လူမှုရေးသမားတွေ၊ဘာသာရေးသမားတွေ၊တရားသူကြီးတွေနဲ့အစိုးရအရာရှိတွေအပါအဝင်လုတ်ကြံခံနေကြရတာပါ။ဒီလိုအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တော်တော်များများပုံအောင်နေကြရပြီးတချို့တိုင်းပြည်ကထွက်ပြေးနေကြရပါတယ်။ကျောင်းသူ289ဦးကိုပြန်မေးသမားတွေကပြန်လှုပ်ပေးလိုက်ပြီးသူတို့ကကျမ်းမာရေးစစ်ဆေးပြီးနောက်မိသားစုတွေထံပြန်လည်ရောက်ရှိနေကြပြီလို့နိုင်ဂျီးရီးယားနိုင်ငံရဲ့ဇန်ဖာရာပြည်နယ်အရာရှိတွေကပြောပါရယ်။ဖခင်တူဖြစ်တဲ့ယက်ကူပူဆန်နီကတော့အခုမှပြန်လည်လွတ်မြောက်လာတဲ့တမီးဖြစ်သူရဲ့အတန်ကိုတယ်လီဖုန်းကတစ်ဆင့်ကြားရပြီးနောက်သူဟာအစ်စ်ပြန်လည်မွေးဖွားသလိုဖြစ်သွားတယ်လို့ဆိုပါရယ်။ပြည်နယ်ရဲမင်းကြီးအဘူဒူယာရိုကတော့သူတို့ကိုစစ်ဆေးမြင်မြန်ပြီးတဲ့နောက်မိန်းကလေးရဲ့တွေကကျမ်းမာပျော်ရွှင်နေကြတယ်လို့ဆိုပါရယ်။ဆက်လက်ပြီးတော့သူကအစိုးရဥဆောင်တဲ့ငင်းငင်းရေးဖြစ်စဉ်ကမိန်းကလေးရဲ့တွေလွတ်မြောက်ရေးအတွက်အတောက်ကူဖြစ်စေခဲ့တယ်လို့ဆိုပါရယ်။သူကနောက်ပိုင်းမှာအသေးစိတ်ထုတ်ပြန်ကြေညာမယ်လို့ပြောဆိုခဲ့ပြီးပြန်ပေးငွေအစီအစဉ်နဲ့လွတ်မြောက်ခဲ့ကြသလားဆိုတာကိုတော့ရှင်းရှင်းလင်းမသိရပါဘူး။နိုင်ဂျီးရီးယားသမ္မတမဟမဒူဘူဟာရီကသူ့ရဲ့ Twitter မှာရေးသားတာကတော့တုံလုံးချော့ချားပွဲအတွေ့အကြုံဟာငြင်းငြမ်းစွာပြီးဆုံးသွားတာမျိုးပျော်ရွှင်မိတယ်လို့ဆိုပါရယ်။ဆက်လက်ပြီးသမ္မတဘူဟာရီကစစ်တပ်နဲ့ရဲတွေကပြန်ပြေးသမားတွေကိုလိုက်လံရှင်းလင်းနေပြီးလူထုကိုရာဇဝတ်မှုတွေရပ်တန့်စေဖို့အတွက်တနက်သမျှသတင်းချက်လက်တွေပေးပို့ကူညီကြဖို့တိုက်တွန်းလာပါရယ်။ဝ ဝီလန်တီကောင်နဲ့ဂျင်ဂျီဘီယွာကအစိုးရလေလံကြောင်းတစ်ခုကနေမင်္ဂလိငယ်319ဦးကိုပြီးခဲ့တဲ့တောက်ကြာနေ့ကပြန်မေးသမားတွေကပြန်မေးဆွဲခဲ့တာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာပြီးခဲ့တဲ့နှစ်တွေအတွင်းလူအမျိုးအများပမာဏနဲ့ပြန်မေးဆွဲခြင်းတွေအတော်များများဖြစ်ပွားခဲ့ပြီးပြန်မေးသမားတွေကမကြာခဏပြန်မေးငွေတောင်းခံတာတွေလည်းရှိခဲ့ပါတယ
်။ပေါ်တခုနေ့မနေ့ပိုင်းထိတ်တန့်ရောက်မြန်မာနေနိုင်ငံကသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com လို့မှာလဲအခုကျမတို့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲဖန်ယူနိုင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်တင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့လူရဲကိုစန့်ကျင်နေတဲ့အထက် American ရောက်တန်ရုံဝန်ထမ်းတွေလည်းထပ်ပြီးတော့ပူပေါင်းပါဝင်လာပါတယ်။အကြမ်းမဖက်တဲ့လှုပ်ရှားမှုတွေနဲ့စစ်အာဏာသိမ်းတာကိုစန့်ကျင်မှုတိုက်တွန်းမှုတွေကြားမှာအခုလိုတန်ရုံဝန်ထမ်းတချို့လည်းပူပေါင်းခဲ့တာပါ။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုအောင်လင်ကပြောပြပေးပါရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်တဲ့လှုပ်ရှားမှုမှာအမေရိကန်ခြေစပ်မြန်မာတန်ရုံဝန်ထမ်းတို့ထပ်မံပူပေါင်းပါဝင်လာပါတယ်။ Los Angeles မြို့ကမြန်မာကောင်စစ်ဝန်ချုပ်ရုံးတန်ရုံအဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါက်တာကြီးဟာအာဏာသိမ်းစစ်တပ်ရဲ့အမင့်ကိုနိုင်ငံမှာမဟုတ်တဲ့ကြောင်းယူကောက်ကန်ကူစရီနဲ့ဖွဲ့စည်းထားတဲ့ပျော်စလွတ်တော်ကူစားပြုကော်မတီ CRPH ရဲ့ညွှန်ကြားချက်တွေကိုသာလိုက်နာသွားမှာဖြစ်တဲ့အကြောင်း VOA ကိုပြောဆိုလိုက်တာပ
ါအခုလက်ရှိပေါ့နော်အခုသူတို့အာနာသိန်းစစ်ကောင်စီရဲ့လှုပ်ရက်ကိုမတရားတဲ့လှုပ်ရက်ကိုမထောက်ခံတဲ့အတွက်ကြောင့်တမစီရီယံလှုပ်ခြင်းဖြစ်ပါတယ် CRPH ရဲ့ဆက်သွယ်ပါမယ် CRPH ကလမ်းညွှန်ချက်အပိုင်းကိုကျမတို့ကသက်သွေမသိလိုက်နာသွားပါမယ
်မြန်မာနိုင်ငံရဲ့ဝန်ကြီးဌာနမှဝန်ထမ်းတက်တန်း23နှစ်ကျော်တာဝန်ထမ်းဆောင်ခဲ့ပြီးအမေရိကန်ပြည်ထောင်စုမှာ၃နှစ်ကြာအမှုထမ်းနေတဲ့ဒေါက်တာမြတ်ကြီးကိုမြန်မာဆရာနာဝင်ကနိုင်ငံရေးဝန်ကြီးဌာနကိုပြန်လည်ပြောင်းရွှေ့ဖို့ဖေဖော်ဝါရီလ28ရက်နေ့ကအမိန့်ထုတ်ခဲ့တာကိုလည်းလိုက်နာမှာမဟုတ်တဲ့ကြောင်း Facebook လူမှုကွန်ရက်ကနေကြေညာထားပါတယ်။ဆရာနာသိမ်းမှုကိုငြင်းချစွာစန့်ကျင်လှုပ်ရှားမှုတွေကိုလူချုံရေးအနာဝင်အင်အားသုံးဖြိုခွင်းတာတွေအပါအဝင်အာဏာသိမ်းပြီးနောက်ပိုင်းခြေအနေတွေကိုလက်မခံနိုင်တဲ့ကြောင်းအခုနောက်ဆုံးအနုနီးနဲ့အာဏာပီဆန်တဲ့လှုပ်ရှားမှုတွေမှာပါဝင်မှုဆုံးဖြတ်ခဲ့တာလို့လည်းဒေါက်တာမြတ်ကြီးကဖီယိုကိုပြောပါတယ်
။ကျမတို့ပြည်သူကကျမတို့မိသားစုပဲ။ကျမတို့ဝန်ထမ်းတွေဒီလေပြည်သူကြွေးမွေးထားတဲ့ဖမင်းနေနဲ့ကျမတို့အသက်ကိုရှင်တန်နေကြတာ။ပြည်သူကြွေးမွေးထားတဲ့အသက်ရှင်တန်နေတဲ့အတွက်ကြောင့်ပြည်သူရဲ့စိတ်ဆန္ဒအတိုင်းကျမတို့အသွေးတဲ့တတတဲ့ရက်တည်တယ်ဆိုတာကိုကျမတို့ပေါ့နော်။ဟိုဟာပေါ့ရုပ်ရှင်ပိတ်ကားပေါ်မှာထောင်ကြည့်နေရတဲ့ရုပ်ရှင်ကမဟုတ်ပါဘူး။ရေပြင်မှာဖြစ်ပျက်နေတဲ့ဟာပြည်သူအသက်အသွေးအသားတွေနဲ့ပေးဆက်ပြီးတော့တည်ကြည်စားတာတွေဒီကတော်တော်ကျင်းပန်းမှနေပေမဲ့တော်တော်စိတ်မကောင်းဖြစ်မိပါတယ်။စိတ်မကောင်းတာတည်းဟုတ်တော်တော်အယူဝန်းနေတယ်။နေသူကမအိပ်ရအောင်ကျမတို့နေရောညအောင်မအိပ်ရပါအောင်ဒီလိုခံစားချက်တွေကြောင့်ကျမဒီလိုဆုံးဖြတ်ချက်ချလိုက်တာပါ။ကျမတို့နိုင်ငံရေးလည်းမနာမလဲဘူး။အမှန်တိုင်းပြောရင်ဒါမတရားမှုကြီးကိုဖြစ်နေတယ်။ဒီလူတွေကိုတတ်နေတယ်။အဲနှင်းမနှိမ့်ဆက်နေတယ်။အဲ့လိုမျိုးအတင်းအာဓမတွေနဲ့ဟိုဗာလဲထောင်ချတယ်။အဲ့ဒီလောက်ရက်တွေကသူတို့ကပြည်သူကိုကာကွယ်ရမယ့်ဟာကိုပြည်သူကိုမကာကွယ်ဘဲနဲ့သူကပြည်သူကိုနှင်းသက်နှိမ့်ဆက်နေတဲ့အကြမ်းဖက်နေကြတာအကြမ်းဖက်တဲ့အဆင့်အထိကိုရောက်နေပြီ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လူရဲကိုစန့်ကျင်ကြောင်းတရားဝင်ကြေညာခဲ့ကြတဲ့အမေရိကန်ခြေစပ်မြန်မာတပ်မှူးတန်းတွေမှာဒေါက်တာမြတ်ကြီးနေပါဆိုရင်၃ယောက်ရှိတော့ပါပြီကုလသမဂ္ဂဆိုင်ရာမြန်မာတပ်မကြီးဦးကျော်မိုးထွန်းဟာဆိုရင်လည်းမကြသေးခင်တုန်းကကုလသမဂ္ဂထရီညီလာခံရဲ့အလို့သဘောဆွေးနွေးကမှာအာဏာသိမ်းစစ်တပ်ကဖျက်ရှားခဲ့တဲ့အယက်သားအစိုးရကဆက်လက်ကိုစားပြုသွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါဝါရှင်တန် DC မြန်မာတပ်ရုံးမှာပထမတွင်းဝင်တာဝန်ယူခဲ့တဲ့ဦးမမောင်လာဆိုရင်လည်းမကြသေးခင်တုန်းကပဲယာလူကနေနှုတ်ထွက်ပြီးစစ်အာဏာသိမ်းတဲ့လှုပ်ရှားမှုကိုစန့်ကျင်မှုတွေမှာပူးပေါင်းပါဝင်နေပါတယ်ခင်ဗျာ
Los Angeles မြို့မြန်မာကောင်စစ်ဝန်ချုပ်ရုံတန်ရုံအောင်တော်မြင့်မြတ်ကြီးကိုကိုအောင်လင်းဆက်တယ်မြင်းမြန်ချတာပါရှင်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မနေ့အင်္ဂါနေ့ကအာဆီယံနိုင်ငံညာရေးဝန်ကြီးအထူးစီဝေးပွဲတရက်ကိုကျင်းပခဲ့ပါတယ်။ဒီစီဝေးကနေမြန်မာနိုင်ငံအတွက်မျှော်လင့်ချက်တစ်စုံတရာရှိနိုင်ပါသလား။ VOE မြန်မာဘိုင်းအက်ဒီတာဥကျော်စန္တာရဲ့သုံးသပ်ချက်အမြင်ကိုမေးမြန်းထားပါရှင်။မင်္ဂလာပါအင်္ဂါဥကျော်စန္တာရှင်
။မင်္ဂလာ
ပါ။ဟုတ်ကဲ့ပါအင်္ဂါရှင်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံနိုင်ငံညာရေးဝန်ကြီးအထူးစီဝေးပွဲမနေ့ကပြီးသွားခဲ့ပြီဆိုတော့ဒီစီဝေးကနေမြန်မာနိုင်ငံအတွက်မျှော်လင့်ချက်တစ်စုံတရာပေါ်ထွက်လာခဲ့တယ်လို့ထင်ပါသလား
အတော့မမြင်ကြအများကြလည်းမပါဘူးတကယ်တော့အစကတည်းကမျှော်လင့်နိုင်တဲ့ကိစ္စပါဒါကြောင့်လဲဆိုတော့အာဆီယံဆိုတာဟာရိုက်မျိုးစုံ
နစ်မျိုးစုံရှိတဲ့နိုင်ငံတွေကိုစုပေါင်းဖွဲ့စည်းထားတာပါဒီမိုကရေစီနိုင်ငံတွေလည်းပါတယ်ကွန်မြူနစ်နိုင်ငံတွေလည်းပါတယ်နောက်ပြီးတော့ဒီမိုကရေစီကောင်းမပေါင်းထားတဲ့စစ်အုပ်ချုပ်ရေးနိုင်ငံလည်းပါတယ်ဒါကတဲဥကနိုင်ဒီနှစ်ကိုတင်လုံးတဲ့နိုင်ငံလည်းပါပါတယ်ရေဘတ်ကနိုင်ဆိုရင်အုပ်ရောရောချောင်းရောရောနိုင်ငံမျိုးတွေပါတော့ဒီလိုနိုင်ငံတွေစုပေါင်းထားတဲ့အဖွဲ့တစ်ခုကမြန်မာနိုင်ငံမှာဆန္ဒရှင်စစ်ကိုဆန့်ကျင်ပြီးတော့ဒီမိုကရေစီပေါ်ထွန်းဖို့တောင်းဆိုကြတာကိုပြတ်ပြတ်သားသားရပ်တည်ပြီးတော့တော့အားတော်ကောင်ပြားတော်ကောင်ပြင်းနဲ့ဒီလိုတော့မချစ်လာနိုင်ဘူးလို့ထားရပါအာဆီယံဥက္ကဋ္ဌရဲ့ထုတ်ပြန်ချက်အာဆီယံရဲ့အစကြောက်အစကြောက်ကူနိုင်နိုင်ငံရဲ့ထုတ်ပြန်ချက်ကိုကြည့်မယ်ဆိုရင်အကြောင်းပဲပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ close in ကင်းဖြစ်တယ်နှစ်ဖက်လုံးခင်းနေနေနဲ့ဒီလိုအောင်လုပ်ကြပါလေဆိုတော့အဲ့တော့အဲ့ဒီညာရဲ့တစ်ခုလုံးကိုကြည့်ရင်ဒီအစည်းအဝေးဟာမြန်မာနိုင်ငံအတွက်အရေးပေါ်ရှင်းပါရတဲ့အစည်းအဝေးမှဖြစ်ပါလိမ့်ဇာတ်ရမှာပြရဖို့ဖြစ်နေပါတယ်
ဒီစီဝေးပွဲမှာအင်ဒိုနီးရှားနိုင်ငံရဲ့ဝင်ကြီးရက်နိုမာဆူရီကအာဆီယံနိုင်ငံတွေအညီနဲ့တခြားနိုင်ငံပြည်ဝင်ရေးကိုဝင်မဆွဲရေးမူဝါဒကိုမလွဲမသွေကျင့်သုံးရမယ်လို့ပြောပါတယ
် Respecting the principle of non-interference is a must and I'm sure that no single ASEAN country has intention to violate this principle.
ဒါပေမဲ့တစ်ဖက်မှာလည်းဒီမိုကရေစီစံနှုန်းတွေကိုတမိုးထားဖို့လူအခွင့်အရေးကိုအလေးထားဖို့နဲ့တရားဥပဒေစိုးမိုးရေးနဲ့ဖွဲ့စည်းပုံအခြေခံအုပ်ချုပ်ရေးနဲ့တိုက်ညီတဲ့အစိုးရတရားပေါ်ထွန်းရေးလည်းတန်းတူအရေးကြီးတယ်လို့ပြောပါတယ်။ဒီလိုအင်ဒိုနီးရှားကတိုက်တိုက်တွန်းတွန်းပြောလာတဲ့အတွက်ဒါဟာတစုံတရာလှုပ်လာနိုင်တယ်ဆိုတဲ့သဘောမျိုးလို့ပြောလို့ရနိုင်မှာမလား
။ဟုတ်ကဲ့အဲ့မှာဒီနိုင်ငံရဲ့ပြည်တွင်းရေးဝန်ဆောင်ရဆိုတဲ့မူကဒီအာဆီယံကိုတမ်းပြီးထားပြီးတော့နောက်မှတစ်ခုကလည်းပဲ consensus ရမှသာရင်ဆုံးဖြတ်တယ်ဆိုတဲ့ခါလေးဖြစ်ပါတယ်။ဘယ်လိုဆိုတော့ကြောက်ရတဲ့ဥပရောရောကြောက်ရောနိုင်ငံတွေမှာအကုန်လုံး support ပြီးတဲ့ဆုံးဖြတ်သူချဖို့မဖြစ်နိုင်ပါဘူး။အဲဒါအင်ဒိုနီးရှားလိုဒီမိုကရေစီနိုင်ငံကအခုလိုပြောလာတာကပါဝါကြပါတယ်။အင်ဒိုနီးရှားကအာဆီယံနိုင်ငံတွေမှာအင်အားကြီးဆုံးနိုင်ငံဖြစ်လာတဲ့ဒီသဘာဝမှာလည်းပဲတတိယအကြီးမားဆုံးဒီမိုကရေစီနိုင်ငံဖြစ်ပါတယ်။အင်ဂျာနဲ့အမေရိကပြည်ကလည်းတရားအစီအစဉ်တွေကိုသိနိုင်နိုင်ပြီပါဆိုတော့သူရဲ့အဲ့ဒီဒီမိုကရေစီအစင်းအဝါဒီမိုကရေစီကုန်သက်ခံနိုင်ရအောင်စရည်ကိုကြိုးမှဖြစ်ပါလေ။ဒါဘုန်းကြီးတန်တူအာစီတီကျော်ရဲ့အစံတွေဟာဒီဒီမိုကရေစီအင်အားကြီးနိုင်ငံကဖြစ်တဲ့ဆိုတော့ကုန်သက်ခံနိုင်ရအောင်တကယ်လည်းဖိုက်ရနေကြောတယ်လို့စတင်ပါလေ။သူကလည်းပဲတစ်ဆက်မှတစ်ဆက်အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်နေတဲ့အတွက်ကြောင့်အာဆီယံအဖွဲ့ဝင်သူရဲ့သဘောထားအတိုင်းပြောရတယ်ပါ။အဲ့ဒါကတော့ဒါပေမဲ့လုံးခင်းနေနေလို့ပြောကျန်နေစစ်တပ်ပြင်မယ်ပထမဆုံးသူတို့စလုပ်ခဲ့တဲ့ကိစ္စသူတို့ရှင်နောက်တစ်နှစ်မှာရွေးကောက်ပွဲကျင်းပပြင်မယ်လို့ဘုံမူကြီးမြန်မာကတိပေးထားတာကိုအမှန်တိုင်းတရားမျှတတဲ့စစ်မှန်တဲ့ရွေးကောက်ပွဲချုပ်ကိုတွန့်မယ်ဆိုတော့ဒါတော့စံရရှိပါတယ်အဲ့ကောကျလို့မြန်မာနိုင်ငံမှာဒီခလာပြနေတဲ့ဒီတော့အကုန်လုံးသစီအပြေချော်တာကိုအပြည့်ထံကန့်ကွက်ထားတာကိုလည်းတွေ့ရပါတယ်ဒါကအင်ဒိုနီးရှားရဲ့ရည်ရည်ဟာအစမှဒီမိုကရေစီအကြီးနိုင်ငံအစမှအာဆီယံအဖွဲ့ဝင်နိုင်ငံဆိုတဲ့ဒီခုကိုရောပေါင်းပြီးရောရည်ရည်ရဲ့ရည်ရည်ရဲ့လိုပဲဆိုရင်မှမယ်ပုံစံမှာပဲဒီနေ့မှာပဲလေးချက်ဆိုတဲ့အထက်မှာသိနေကြသူကဒီရဲ့ရေကောက်ပွဲမှာမှားမှုဆိုတဲ့ကိစ္စကိုအာဆီယံအဖွဲ့ကစုမဲကွန်ရှင်ဖတ်ပြီးရောသူပြစ်စစ်ဆေးလို့ဆိုတဲ့ကိစ္စဖြစ်ပါလာတယ်သူကအဲ့လိုသူဟာတိုင်းငံကြီးသဘောထားကိုထုတ်ပြန်ကြတယ်အဖွဲ့လုံးအနေနဲ့သဘောတူညီရမှုတော့ခရင်နေလို့ဖြစ်ပါတယ
်ဟုတ်ကဲ့ပါအင်္ဂါရှင်အာဆီယံနိုင်ငံများ၏ဝင်ကြီးအထူးစီဝေးပွဲကတော့မနေ့ကပြီးသွားပြီဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံရဲ့လှုပ်ရှားဟာဒီလောက်နဲ့ပြီးသွားနိုင်မလားနိုင်ငံတကာကတုံ့ပြန်တာတွေဟာအရင်ကနေမတူတာတွေလည်းရှိတယ်ဆိုတော့အခုဒီချိန်မှာဘာများထူးခြားလာမယ်လို့ထင်ပါတယ်လေရှင
်ဟုတ်ကဲ့ဒီမြန်မာတို့ပြောပြနိုင်တယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုတော့အာဆီယံတခုရဲ့အနေနဲ့တော့မဟုတ်တော့လည်းပဲပြည်သမဂ္ဂရို့အမေရိကန်ပြည်ထောင်စုရို့ယောဘသမဂ္ဂရို့အမေရိကန်ပြည်ထောင်စုရို့ဒါတရုတ်နိုင်ငံသတိပြန်ကြီးနိုင်ငံတွေပါပါဝင်ပြီးတော့ကမ္ဘာအဆိုင်ဝင်တခုလုံးကတွန်းမယ်ဆိုရင်တော့ရွေးမယ်လို့ဒီမှာတွန်းအားပေးရတဲ့ဖိအားပေးရကျွန်တော်ဖွဲ့ပြီးပြောချင်တယ်အခုအနောက်နိုင်ငံတွေရဲ့ယက်တိကဖိအားပေးရဆိုတာပရက်ရှာပဲပေးနေကြတယ်အာဆီယံတို့နဲ့ပေါင်းလိုက်ပြီးတော့ဖိအားရောပေးတစ်ဖက်မှာလည်းတွန်းမှာ push တပါဆိုအဲ့ဒါဒီမိုကရေစီကိုရအောင်အဲ့လိုဒီတိုင်းပြည်ရင်တော့ညစ်ညစ်ကြောင်းလဲလာနေလို့ထင်ပါတယ်အခုခါမှာအရင်ကြောင့်ဆိုပဲနိုင်ငံကဖိအားရောတွန်းအားရောတကယ်လို့အတော်လေးကျဉ်းထန်တဲ့အခြေအနေမျိုးရှိဖို့ဆရာလေးတွေ့ရပါတယ်ဒါကြောင့်ဒ ီကိစ္စမှာတော့အဲ့လိုပူပေါင်းပြီးတော့ဆောင်ရွက်ကြပါဒီလိုပဲကျွန်တော်လည်းမှာဖြစ်ပါတယ်မဟုတ်လ
ားကျေးဇူးတင်ပါတယ်ဦးကျော်စန္ဒရှင် VOA မြန်မာပိုင်းရဲ့ပုံတခုနေ့မနေ့ပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းလွှာတွေကိုဆက်ပြီးတော့တင်ဆက်ပေးခြင်းပါတယ်စီယုချူရီကောင်စီအာနာယူပြီးတော့ဖြစ်လာတဲ့ဆန္ဒပြပွဲတွေမှာဖမ်းဆီးထိန်းသိမ်းခံရတဲ့ရန်ကုန်ကလူငယ်အများစုကိုအင်္ဂါနေ့မနေ့ပိုင်းမှာပြန်လွတ်ပေးလိုက်ပြီမယ်လေလွတ်လာတဲ့အရေးအတွက်မှာကွဲလွဲမှုတွေရှိနေပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပေးပါမယ်ရှင
်ရန်ကုန်မြို့ဒေသအသီးသီးမှာဆန္ဒပြပြီးဖမ်းဆီးခံရတဲ့လူငယ်တွေရဲကအယောက်900ကျော်ဒီကနေ့ပြန်လွတ်လာကြောင်းဥပဒေအကြံပေးဦးခင်မောင်မြင့်က VOA ကိုပြောပါတယ်သူအနေနဲ့အင်းစိန်ထောင်တာဝန်ခံနေနဲ့ဆက်သွယ်ပြီးဖမ်းဆီးခံရသူတွေရဲ့လိုအပ်တာတွေကိုလိုက်ပါကူညီခဲ့ရတာဖြစ်လို့ဒီအရေးအတွက်ဟာခိုင်လုံကြောင်းသူကပြောပါတယ်
။600ရှိတဲ့ချိန်မှာ930လွတ်သွားတယ်။80အထက်ထဲမှာရှင်းနေတယ်။ဖြတ်စီစစ်ပြီးတော့ဒီနေ့ညနေသုံးဖို့လက်ပြမနစ်မှာ40လောက်လွတ်ဖို့ရှိသေးတယ်။နော်ဒါကတော့ကျွန်တော်ဒီအင်းစိန်ကောင်တောင်ကရာရှိနေသိချက်ပြီးတော့ကျုပ်ရဲ့စည်ရင်ပေါ့နော်
။ဒါပေမဲ့လူငယ်လူမျိုးကြီးဆောင်ရွက်နေရဲ့ရှင်းနေအစုအဖွဲ့ကတရားလွှတ်တော်ရှိနေဒေါ်နန်နိုင်ထွန်းကတော့ဖေဖော်ဝါရီ28ရက်ကမလာတရအတွင်းဖမ်းဆီးခံရတဲ့ပြန်လွတ်လာရသူဦးရေဟာ200ဝန်းကျင်ပဲရှိရလို့ဆိုပါတယ်
။ဒီပြန်လွတ်တဲ့သူကသူ့ကိုပြောတာတော့900ကျော်လို့သူ့ကိုပြောတယ်ပေါ့နော်။အာဒါပေမဲ့တကယ်ကြီးကိုအမှန်ကန်လွတ်လာတာပါကျတော့ကျွန်တော်200ကျော်လောက်ပဲရှိတယ်ပေါ့နော်။ကျွန်တော်တို့စည်ရင်းတွေအများပေါ့။အဲ့ဒီစည်ရင်းတွေစည်ရင်းကိုတော့ဘယ်မှာရှိနေလဲဆိုတာကျွန်တော်တို့လိုက်ပြီးတော့ဒီစုံစမ်းစစ်ဆေးတွေပဲရှိနေတယ်ပေါ့နော်
။ဖမ်းဆီးခံရသူတွေရဲ့မှာဒဏ်ရာရသူတွေစစ်ကြောရေးရောင်းနေသူတွေရှိပြီးဒဏ်ရာရရသူတွေကိုတော့စစ်ဆေးရုံကိုပို့ဆောင်ထားပါတယ်။ဒါကြောင့်အင်းစိန်ထောင်မှာရှိတဲ့စည်ရင်းတွေရဲကလွတ်မြောက်လာတဲ့သူတွေနဲ့ကြမ်းတဲ့သူတွေကိုတိုက်ဆိုင်စစ်ဆေးပြီး200ဝန်းကျင်လောက်ပဲလွတ်မြောက်လာရလို့ရှိနေအစုအဖွဲ့က VOA ကိုပြောပါတယ်။ဖမ်းဆီးခံရသူတွေကိုအင်းစိန်ထောင်ကိုမခေါ်ဆောင်ခင်တနေရာမှာစုပြုံထိန်းသိမ်းထားပြီးညအချိန်မှာအင်းစိန်ထောင်ကိုပို့ဆောင်တာဖြစ်ပါတယ်။အင်းစိန်ထောင်ရောက်တာနဲ့အချက်လက်တွေကိုစစ်ဆေးမေးမြန်းတာဓာတ်ပုံရိုက်တာတွေကိုလုပ်ပြီးအယောက်60တခန်းစီခွဲထားကြောင်းဒီကနေ့လွတ်လာသူအားလုံးကမနေ့ကခံဝန်ဂတိရေးထိုးရကြောင်း28ရက်မှာဖမ်းဆီးခံရတဲ့တာဂီတာမြို့နယ်ကလူငယ်တဦးကပြောပါတယ်ထောင်တွင်းကြံခဲ့တဲ့သူတွေအားလုံးကိုအမှုဖွင့်မှာမဟုတ်ပဲသတင်းသမားနဲ့စန္ဒပြဦးဆောင်သူတွေကိုတော့အမှုဖွင့်တရားစွဲမလားဆိုတာကိုမပြောပြနိုင်သေးကြောင်းတရားလွှတ်တော်ရှိနေဒေါ်ဇာလီအေးကပြောပါတယ်
အားလုံးတို့သူတို့ပုံမှန်နဲ့ဟိုပါလေအမှုဖွင့်မှာမဟုတ်သေးဘူးသူတို့မေးမြန်းစရာတွေရှိသေးတယ်သူပြောတယ်အခုချိန်ဒီဘယ်သူမှမသေးချာသေးဘူးပေါ့နော်ပုံမှန်တက်လိုက်တယ်ဆိုတာမျိုးက25 26သမားတွေပဲတည်သေးတယ်ပေါ့ကျန်တာဘာမှဘယ်သူမှတိချက်ပုံမျိုးမတည်သေးဘူးပေါ့နော်တရင်သမားရေဟိုစာခေါင်းဆောင်ပိုင်းနေကြတော့ဘယ်သူမှဘာမှဟိုပြောလို့မရဘူးပေါ့နော်အခုချိန်မှာတော့လေ
ဖေဖော်ဝါရီတရက်ကစလို့စစ်တပ်အာဏာသိမ်းယူပြီးနောက်ပိုင်းဆန္ဒပြပွဲတွေကိုဖြိုခွဲခဲ့ရာကြောင်းတိတ်ဆုံးသူတွေရှိလာတယ်လို့ဖမ်းဆီးထိန်းသိမ်းခံရသူတွေတရားရင်ဆိုင်ခံရသူတွေလည်းနေတိုင်းရှိနေပါတယ
်။ကိုစောထက်ပါရှင်။အခုဆက်ပြီးတော့ပြည်နယ်နဲ့တိုင်းတွေမှာတပိတ်စစ်ကြောင်းတွေဖြိုခွဲခံရတဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်။ကချင်ပြည်နယ်မြကြီးနာ၊ရှမ်းပြည်နယ်တောင်ကြီး၊တနင်္သာရီတိုင်းဒဝယ်မြို့တွေမှာစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေမနေ့တုန်းကဆက်ပြီးတော့ပြည်လုံးနေရမှာလူညုံရေးတပ်ဖွဲ့တွေကနေအင်အားသုံးပြီးတော့ဖြိုခွင်းတဲ့အတွက်ထိခိုက်သူတွေရှိတယ်လို့အဖမ်းဆီးခံရသူတွေလည်းအများအပြားရှိပါတယ်။ဒီကြောင်ပြည်စုံကိုတော့ VOA သတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။ကချင်ပြည်နယ်မြကြီးနာရှမ်းပြည်နယ်တောင်ကြီးမြို့နယ်တနင်္သာရီတိုင်းသဝယ်မြို့တွေမှာမလနှစ်ရက်နေ့ဆန္ဒဖော်ထုတ်မှုမှာအင်အားနည်းနည်းနဲ့လူစုခွဲဆန္ဒပြရမှာလဲလုံခြုံရေးတပ်ဖွဲ့တွေရဲ့ဖမ်းဆီးမှုနဲ့တားဆီးမှုတွေရှိနေတာပါ။မြကြီးနာမြို့ဆိုင်ကယ်နဲ့ဆန္ဒပြရမှာလုံခြုံရေးဖွဲ့တွေကနေ၄ခွနဲ့ဖိကတ်မှုကြောင့်မီဒီယာဓမ္မတွေပါဝင်လူငယ်တွေသရောများများထိခိုက်မှုရှိတယ်လို့တပိတ်ဥဆောင်လူသူကပြောပါတယ်။
မတော်ဒီသူရဲ့ကတော့ဒီကပစီရီဖျားကြောင်ပေါ့နော်အဲ့ဒီကနေစဆူတယ်တို့ပဲလဲစင်ကေတပိတ်လမ်းကြောင်တောက်လျှောက်သွားနေတဲ့အချိန်မှာပဲနောက်ကနေကားနဲ့လိုက်ပြီးခါကျတော့ဒီလေးကွာနဲ့အဲ့လိုလမ်းပြစ်တယ်သူငယ်တွေအများကြီးဒီလေးကွာပြစ်ခံရတဲ့အနေအထားရှိတယ်တတိမီဒီယာတွေကဆို74နဲ့ဒီအဲမက်ဆီမာကလက်ဦးအပါဝင်ပေါ့နော်ခြိခဲခံနေတာပေါ့ဒီ74ကကျတော့အဲ့ဒီမီဒီယာတမားကလည်းအချိန်ကြီးတော့ဆိုးသွားတဲ့အနေအထားတော့ရှိပါတယ်သူငယ်တွေထိရတော့တနည်းရောက်ထိတယ်ဆိုတော့ဒီအချက်လည်းအတိအကျတော့မြင်သေးပါဘူးရှင်
ပြီးခဲ့တဲ့သတင်းကွန်ရက်တုန်းကမြေကြီးနာမြို့မှာဆန္ဒပြတပိတ်စစ်ကြောင်းဖြိုခွဲခံရပြီးလုံခြုံရေးတပ်ဖွဲ့တွေကနေရာဘာကြီးစင်နဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်လူ9ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့80ကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။ဖမ်းဆီးရင်းခံရတဲ့လူတွေကိုကချင်ငင်းချင်ရေးကျူးဆောင်ဖွဲ့ PCG ကနေညှိနှိုင်းမှုကြောင့်သတင်းလာနေမှာလူ80ကျော်ပြန်လည်လွတ်မြောက်လာခဲ့ပါတယ်။ရှမ်းပြည်နယ်တောင်ကြီးမြို့မှာလည်းဆန္ဒပြတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးလူတော်တော်များများဖမ်းဆီးခံရတယ်လို့တောင်ကြီးတပိတ်ဦးဆောင်သူကပြောပါတယ်
ตอนที่ดีเนี่ยชินีเนาะจนเราดีเนี่ยเลยถ้าเราแค่ยากจะได้มีอาตอนนั้นมาอยากช่วยคุณขันเทียร์เลยบอกปัตมาจะมีอาตอนนี้ว่าอู้ยากกว่ามาช่วยคุณขันเทียร์เลยบอกอาถ้าก็อาเจ้าหน้าก็เลยรูปยาจะช่วยคุณขันเทียร์เลยบอกนอกจากนี้เป็นชื่อเลยตัวก็ไล่กี่ดอกมาชิกาเซซีเซงอาชีโลเนี่ยเป็นตัวละเลยเองมาวิ่งตรงในบุรีเลยไล่กี่ดอกมาวิ่งทางเลยบอกเองไปชินเลยเลยชิ้นเท่าเด็ดชิ้นเลยที่เลยบอกที่ตรงที่มาเราจะเอาดีเนี่ยเพ
ဒီနေ့ကြတော့ကျွန်တော်27ရက်ကြာသွားတယ်ရေဘော်တူရအတူအတူပါအေးပေါ့နော်အေးဟိုသွားပြီးတော့လီးပြူတဲ့အကြောင်းကိုညရေဘုံနဲ့ပြုစုခွဲရကြညရေဘုံကအဲ့ဒီနာရေးအေးနာရေးပင်နောက်ထိနောက်တော့ကြာပြီးတော့ဤသုံးနေရာမှာကြီးတဲ့ဆန္ဒပြရေဘော်တွေတော့ဒီညရေဘုံရဲ့ဒီအငွေ့တန်းတော့ခံရရပါတော့ချင်းပြည်နယ်ဟာကမြို့မှာစစ်အာဏာရှင်စနိုင်ရေးတပိတ်မောက်ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ တဲ့ချင်းလူကူရေးဖွဲ့တာဝန်ရှိသူကိုစံနင်းလျံကပြောပါတယ
်။နောက်ဆုံးချင်းတွေကတောင်းရောက်မှာ19ရောက်ဆုံးပါတယ်။အမီတမီနှစ်ယောက်ရဲ့အမီတမီကျန်တယ်။အမီတမီကတော့အစူရဝန်ဆန်း။အမီတမီနှစ်ယောက်ကတော့စိုးဆိုင်မှာအယောင်စီတို့ကိုမဖြစ်သေးဘူး။ကျွန်တော်တို့ပြောတော့အမခမင်းလေးညာဘူးတဲ့။
ထာကာမြို့လယ်လမ်းဆောင်မှာဇဏပြတပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေဖြိုခွက်ခဲ့ပြီးဇဏပြလူတွေကိုဖမ်းဆီးတာလို့လည်းကိုစားနင်းလျံကဆက်ပြောပါတယ်
။ထာကာလမ်းဆောင်မှာညနေ7:30ဝန်းကျင်မှာတို့ငင်းကျဆောဇဏပြတပိတ်တွေတို့ခွဲတာဖြစ်တယ်။လက်နက်အင်အားပုံပြီးတော့တို့ညီဘုံနဲ့ဒီနဲ့အကုန်လုံးလက်နက်တွေအကုန်လုံးတုံးတယ်။အပကြီးလည်းတုံးတယ်။ပြီးတော့အဖမ်းဆီးတာတော့7:00ညမှချုပ်ပဲ7:00ခွဲလောက်ထိတို့လုပ်တယ်။
ဟာကမြို့မှာမလ၂ရက်နေ့ဆန္ဒဖော်ထုတ်ပွဲမရှိပေမဲ့စူတောင်းပွဲတွေရှိနေတယ်လို့သူကဆိုပါတယ်။ကျန်တဲ့မင်းတပ်မတူပီမြို့နယ်ဘက်မှာငိမ့်ချန်းစွာဆန္ဒပြမှုတွေရှိနေပါတယ်။ဖေဖော်ဝါရီလ၃ရက်နေ့ကတပ်မတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းတနင်္ဂနွေလုံးအတိုင်းတာဆန္ဒပြတပိတ်မောက်ခဲ့ရမှာလုံခြုံရေးတပ်ဖွဲ့တွေကနေဖမ်းဆီးမှုတပိတ်ဖြိုခွင်းပြစ်ကတ်မှုတွေဇက်တိုက်ရှိလာနေတာပါ။တမရောကနေအာနာထိမ့်သိမ်းခဲ့တဲ့ဖေဖော်ဝါရီလတလတော်တွင်ဖန်စီတရားစွဲပြစ်ဒဏ်ချခံရသူ1213ဦးရှိပြီဖြစ်ပြီးအကြမ်းဖက်ဖြိုခွင်းခံရလို့ကြာဆုံးသွားခဲ့သူ30ဦးရှိခဲ့တယ်လို့နိုင်ငံရေးကျင်းသားများကိုကြီးဆောက်ရှောက်ရေးတင် AABB ကနေထုတ်ပြန်ထားပါဗျ1213ဦးနဲ့ကထောင်ဒဏ်ချမှတ်ခြင်းခံရသူ4ဦးအမှုဖွင့်ရင်ခံရပြီးဖမ်းဝရံထုတ်ခံထားရလို့တင်းချောင်နေသူ62ဦးနဲ့ပြန်လည်လွတ်မြောက်လာသူ299ဦးရှိနေတာကြောင့်လက်ရှိ833ဦးမှာဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခြင်းခံရတယ်လို့ AABB ကဖော်ပြထားပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ထားတာပါရှင်။ VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းစီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးချင်ပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကနေခိတပြည်ထောင်စုဝန်ကြီးလေးဦးပါတဲ့ပြည်ထောင်စုအစိုးရကိုစားပြုအဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းကိုအင်္ဂါနေ့ကကြေညာခဲ့ပါတယ်။အခုလို CRPH အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရယာယီအစိုးရဖွဲ့စည်းမယ်ဆိုရင်ဘာရီအခက်ခဲရှိပါမလဲ။ကုလသမဂ္ဂနဲ့နိုင်ငံတကာအတိမတ်ပြုလာဖို့အားကောင်းတဲ့အစိုးရဖြစ်အောင်ဘာရီဆောင်ရွက်ဖို့လိုပါမလဲ။1990ပြည့်ရေကောက်ပွဲမှာအနိုင်ရခဲ့တဲ့ပြည်ပရောက် NLD လွတ်တော်အမတ်တွေနဲ့ဖွဲ့စည်းခဲ့တဲ့အဝေးရောက်ညွန့်ပေါင်းအစိုးရတွေကကုလသမဂ္ဂကတရားဝင်အတိအမှတ်ပြုဖို့ကြိုးပမ်းခဲ့တဲ့အခြေအနေစတာရီနဲ့ပတ်သက်ပြီးတော့လူခွင့်ရဥပဒေပညာရှင်ရှေ့နေဦးအောင်ထူးကိုမတ်အင်ဂျင်နိုင်ငံဆက်သွဲမေးမြန်းထားပါတယ်ရှင်
CRPH ကနေပြီးတော့အခုသူတို့ဒီခိတပြည်ထောင်စုဝန်ကြီးတွေဆိုပြီးတော့ပေါ့နော်သူတို့ဖွဲ့စည်းပြီးတော့ဆောင်ရွက်မဲ့အဆင့်မှာဒီလိုဝန်ကြီးတွေဖွဲ့လိုက်တဲ့အနေအထားကဟိုမြန်မာနိုင်ငံမှာဘယ်လောက်ထိအရေးပါလဲရှင
်အဲ့ဒါက CRPH ကရွေးချက်ကဘယ်လောက်ထိအောင်သွားလဲဆိုတာနဲ့ဆိုင်တယ်လေဥပမာဆိုကြပါစို့ဟလာ2020ရွေးကောက်ပွဲမှာရွေးချက်တင်မြှောက်ခြင်းခံရတဲ့ NLD ကအာဏာရယူအတွက်သာအဓိကလားဆိုတော့20ရွေးကောက်ရလကိုကောင်းနေပေါ်တဲ့ခါမှာနှမျိုးရှိရပါဘူး။တမျိုးရပါလဲဆိုတော့ NLD ကောင်းဆောင်တွေကအဓိကအစိုးရနေရာမှာယာယီကအဓိကလား။ဒါမို့လို့ရှိရင်CRPH ကပြည့်ပြည့်စုံစုံထားပြီးသားနှစ်ခုရှိတယ်ကျွန်တော်သိတဲ့ဘောကြားတယ်။တက်ကပါလဲဆိုတဲ့ခါကျတော့ဒီအခုစစ်ကောင်းဆောင်တွေဟာမြန်မာနိုင်ငံပေါ်စစ်ကောင်းဆောင်တွေဟာပြည်ဆိုင်ဥပဒေကိုကျူးလွန်ပြီးနိုင်ငံပေါ်တစ္ဆာဖောက်ပြပုံမှန်ကျူးလွန်နေဖြစ်တယ်။သိကောင်းတယ်။ဒုတိယချက်ကပြီးခဲ့ရက်ကလည်းပဲ di Myanmar စစ်တပ်ကဟာလာတန်းဖက်အဖွဲ့ဖြစ်တယ်ကြီးညာလိုက်တယ်သိကောင်းတယ်ဟိုဒါပေမဲ့အခုလုပ်တဲ့ဟာကအဲ့ဒါနဲ့များပြောင်းမှဖြစ်နေမှာကျွန်တော်ဆိုရင်လေမဆိုလိုချင်တာကအစိုးရတရက်ကဘယ်ဖွဲ့စည်းတယ်ဆိုရင် constitutional base ရှိရတယ်ဘယ်ဖွဲ့စည်းပုံချောင်းနေသွားမလဲအဲ့ဒါအခု CIA base ကစဉ်းကြရှင်းပြတာမရှိဘူးအဲ့ဒီစာကို CIA base ကအရင်ရှင်းဖို့လိုတယ်လေဘာကြောင့်လဲဟာလာဒီကျွန်တော်တို့လူထုတ်ရှားမှု CDM တောင်းဆိုနေပြီ။နောက်ရေးဖွဲ့စည်းပုံခြံဟုတ်ဖြစ်သိမှာတိုက်ဖြတ်ပါ။ဒါပေမဲ့အခု CRB တွားတဲ့လမ်းကြောင်းက2000ရေးဖွဲ့စည်းပုံခြံဥပဒေကိုပြန်ပြီးတော့ဆွဲတင်တဲ့လမ်းကြောင်းဖြစ်တယ်။အဲဒါကြောင့်အားကောင်းတဲ့အစိုးရဖြစ်ဖို့ဆိုတော့ခက်ခဲကြီးကြီးမားရှိနေတယ်လို့ကျွန်တော်မြင်ပါတယ်
။အဲ့တော့အခုဒီ CRPH ကပြောခွင့်ရပုဂ္ဂိုလ်တဦးကနေပြီးတော့သူတို့ပြောပြပုံအရဆိုလို့ရှိရင်အခုဒါခိတပြည်ထောင်စုဝန်ကြီးတွေသူတို့ဖွဲ့တယ်ဒီအဆင့်ကယာယီအစိုးရဖွဲ့စည်းဖို့ခြေလမ်းပေါ့နော်အဲ့တော့သူတို့ဒီယာယီအစိုးရဖွဲ့ဖို့ဟိုပြင်နေတဲ့အနေအထားဆိုရောဆရာအဲ့ဒါကြတော့ဘယ်လိုမြင်လဲ
ယာယီအစိုးရဖွဲ့မယ်ဆိုရင်လည်းပဲကောင်းတာယာယီအစိုးရဘယ်လို constitutional background နဲ့ဖွဲ့မယ်ဆိုတော့ဟို CIA base ကပြောင်းစင်လာဖို့လိုတယ်လေလူလူလည်းချပြောင်းလို့လေကျွန်တော်ပြောတာတော့ကျွန်တော်တို့မကန့်ွက်ဘူးယာယီအစိုးရဖွဲ့ဖို့ကျွန်တော်တို့မကန့်ွက်ဘူးဖွဲ့စည်းပုံအခြေခံဥပဒေနောက်ခံပါလေအခု2000ကြီးဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုအခုလိုအစိုးရဖွဲ့လို့မရအဲ့တော့ကျွန်တော်ပြောရအောင်2000ကြီးဖွဲ့စည်းပုံခြေံဥပဒေကပေဖြတ်ကြောင်းဆရာဖေးကကြေကိုးကြညာမှာ2000ကြီးဖွဲ့စည်းပုံခြေံဥပဒေကနေ2020ရွေးကောက်ပွဲကိုကျင်းပခဲ့တာကြောင့်အဲ့ရွေးကောက်ပွဲကရွေးချက်တင်မြှောက်ခြင်းခံရတဲ့ကိုယ်စားလှယ်တွေက2008ခုပဲပြန်သွားမှာဆိုတော့ဟုတ်ကောမဟုတ်ဘူးဒီလိုပြဖွဲ့စည်းပုံခြေံဥပဒေကဟိုကသူကဟိုနိုင်ငံရေးနဲ့ဥပဒေပေါင်းစပ်ထားတဲ့စာရမ်းကိုခေါ်တယ်ဒီရွေးကောက်ပွဲဆိုတာကတော့ဘယ်နိုင်ငံမှာဖြစ်ဖြစ်ယူကော့ပွဲဟာလူလူဆန္ဒကိုပူဇော်ပြုတယ်ယူကော့ပွဲစစ်မှန်မှုမစစ်မှန်မှုပေါ်မှာပဲလူလူဆန္ဒကိုဆင်းလာတာဒီမိုစီကိုဆင်းလာတာဒါကြောင့် CIA ပြစ်ကြင်နာမှာ2020ယူကော့ပွဲရလောက်ကိုအပီကြင်နာမှာကွန်စတီကျူရှင်ခေါင်းထဲထုတ်လိုက်တယ်လက်တူလည်း2020ကိုစီကိုဆရာဝေးနဲ့နောက်တဲ့အစိုးရတွေဖွဲ့လို့မရဘူးယာယီအစိုးရလည်းဖွဲ့လို့မရဘူးဘာအစိုးရဖွဲ့လို့မရဘူးအဲကွန်စတီကျူရှင်ဘက်ဂရောင်းကိုယူရတဲ့အခါမှာကျွန်တော်တို့ကတင်ပြနေတာဒီမှာရှိတာပြီးတာဟိုဖက်ဒရယ်ပြောင်းဖွဲ့စည်းပုံခြေရာဥပဒေဆိုတာဟာတိုင်းသားအဖွဲ့ကြီးကြီးတွေအကုန်လုံးနေရာပါပြီးဒီမိုစင်အားလုံးနဲ့ပေါင်းပြီးတော့16နှစ်ကြာရေးထားရတဲ့ Federal Bureau of Police Bond ချေအောင်ပြီးဒုတိယမူကြမ်းရှိတယ်။ယာယီဒီပြုလာရေးကျွန်တော်ကြံပေးတာ။အဲ့ဒီပုံအခြေခံပြီးတော့မှနောက်တဲ့ Interim Constitution တခုရေးဖို့လိုတယ်။ခုနဆရာပြီးလုပ်ရှင်တဲ့ဟာကိုပံ့ပိုးလို့ရအောင်။အဲ့ဒီ Interim Constitution မှာမှကြံတဲ့အင်အားစုတွေဖိတ်ဖို့လိုတယ်။အားကောင်းတဲ့အစိုးရတခုပြောင်းခံနေရမယ်။
အခု DCRPH ကဒီဝင်ကြီးတွေဖွဲ့ထားတဲ့ကိစ္စကရောဒီနိုင်ငံတကာကနေပြီးတော့ဟိုအတိမတ်ပြုတ်မဲ့အတိုင်းတာရောဘယ်လိုရှိမလဲဆရာ
အဲ့ဒီနိုင်ငံကအတိမတ်ပြုတ်တဲ့အတိုင်းတာကအခုဖွဲ့စည်းတဲ့အစိုးရရဲ့အားကောင်းခံမှုနဲ့ဆိုင်ဆိုတော့ဒီအစိုးရကအားကောင်းခံမှာလေဆိုမှနိုင်ငံအတိမတ်ပြုတ်မှာလာလာရှိတယ်ဥပမာပြည်ကနေ26နှစ်ရဥကြုံမိုးထွန်းကိုပြည်သမအထွေကြီးလာခံကလက်ခံစကားပြောခွင့်ပေးလိုက်တဲ့အတွက်ဥကြုံမိုးထွန်းဟာဒီတနေ့တော်တဲ့မှာသူ့နေရာကိုဖယ်လို့မရဘူးလို့စဉ်းစားလို့မရဒါကြောင့်လဲဆို competition လက်ခံဝင်ရှိတယ်အခုပြန်စေအိုစုကစစ်ကောင်စီဆက်လုပ်တော့မယ်ဦးကျော်မိုးထွန်းကဖြုတ်လိုက်ပြီဦးကျော်မိုးထွန်းနေနောက်တစ်ယောက်ထွက်တော့အစိုးရဒီမန်ဒီဂျူရီနဲ့ဒီဖက်တိုနဲ့ fight တော့မယ်ဟိုတိုက်ပွဲဝင်တော့မယ်2020ရွေးကောက်ပွဲရရွေးချက်တင်မြှောက်ခြင်းခံထားသူများနဲ့ဖွဲ့စည်းထားတဲ့အစိုးရနဲ့ဟလာအဲ့လိုမဟုတ်ဘဲနဲ့အာဏာသိမ်းထားတဲ့အစိုးရနဲ့ဒီဖက်တိုဗန်နီနဲ့ဖြစ်အာဏာရထားတဲ့အစိုးရနဲ့နှစ်ခုကရှင်ပြီးတော့ဥပဒေသမားထွေးညီလာကမှာရှင်ပြန်ရတော့အော်မြန်မာနိုင်ငံလက်တွေ့အရလည်းပဲ2008ခုနှစ်မှာ1990မီလယူကော့ဝေးကရွေးချယ်တင်မြှောက်ခြင်းခံထားတဲ့ကိုယ်စားလှယ်များနဲ့ဖွဲ့စည်းကြတဲ့အဖွဲ့ဟာဟိုပြည်သူ့အထွေထွေအရောင်တင်ခဲ့ဘူးတယ်အဲ့တော့နားဖတ်ဟာတရားဝင်ဆိုတာမဟုတ်ဘူးသူတို့အာဏာသိမ်းထားတဲ့ဆိုရာကျွန်တော်တို့ကတရားဝင်ဆိုတာလူတို့ကရွေးချယ်တင်မြှောက်ခြင်းခံထားတဲ့ဆိုရာအဲ့တော့ကျွန်တော်တို့လက်ခံတာဟာခင်ဗျာတွတ်တော်တဲ့မှာရှိခရစ်ချယ်ကော်မတီကတော့မှထောက်ခံချက်ပေးတယ်ဒါပေမဲ့ UNG ကနောက်ဆုံးကျတော့လက်မခံဘူးအဲ့ဒီ1990မီလယူကော့ပဲနိုင်ရဟိုပုဂ္ဂိုလ်များနဲ့ဖွဲ့စည်းကြတဲ့အဖွဲ့ရအစိုးရကြီးကိုပယ်ချလိုက်တယ်။နားအဖောက်ကိုဆက်လက်ခံလိုက်တယ်။အဲကျွန်တော်တို့ဒီဥစ္စာကိုပို့ဖို့အတွက်လို့မရဘူး။ဒါကြောင့်အခုဒီအစိုးရဖွဲ့တာဟာနိုင်ငံကလက်ခံလုပ်တဲ့အစင်မျိုးဒီဂျူရီနဲ့ဒီဖက်တူပေါင်းဖို့တိုင်းရင်းသားလက်နက်ကွပ်စင်နွေးတဲ့အဖွဲ့တွေမှာသူ့အနေနဲ့သူ့နယ်မြေတွေရှိတယ်။သူ့အနေနဲ့အုပ်ချုပ်ရေးစနစ်တွေရှိတယ်။သူ့အနေနဲ့လက်နက်ကင်တပ်တွေရှိတယ်။အဲ့ဒါတွေနဲ့ပေါင်းလိုက်။ဆိုရင်အားကောင်းတဲ့ဖွဲ့စည်းမှုတစ်ခုပေါ်လာမယ်။လက်တွေ့မှာလည်းပဲအဲ့ဒါတွေပြင်တခြားပညာရှင်တွေထက်ပွဲတခြားဟိုမိဘုံတိုက်ရင်ကြတဲ့အဖွဲ့ကြီးတွေလူတိုက်ပွဲကိုဆင်နွှဲခဲ့တဲ့အတွေ့အကြုံရှိတဲ့ခေါင်းဆောင်တွေထဲဖွဲ့ဟောအဲ့လိုအားကောင်းတဲ့အဖွဲ့ကြီးပေါ်လာပြီးတော့မှနေမြေစိုးမိုးပြဥပဒေထုတ်ပြအဲ့လိုနီးနေတာလေဟိုမှာဟိုပြည်သမကရှေ့မှာဟိုသူကနေထိုင်ကုန်တူတဲ့ကိစ္စကအောင်မြင်နိုင်ကြီးပိုများတယ်လို့ကျွန်တော်ဆွေးနွေးလို့ပါတယ်
ရှင်းနေဦးအောင်သူကိုမင်ဂျင်နိုင်ဆက်တွေ့မေးမြန်းထားတာပါရှင်အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြဲကိုအောင်မြတ်သူကနေပြီးတော့ကောက်နှုတ်တင်ဆက်ပေးထားပါတယ်ရှင်
အနောက်အင်အားကြီးတွေရဲ့အနှစ်မပါတဲ့စကားလုံးတွေကမြန်မာလူထုကိုအခြေအနေပိုဆိုးစေဆိုတဲ့ခေါင်းစဉ်နဲ့ The Guardian Online သတင်းမှာဖော်ပြထားတဲ့ Gabrielle Aron နဲ့ Francis Wade တို့ရဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။ဆက်အနာသိန်းတော်ကိုဆန့်ကျင်တဲ့ဆန္ဒပြသူတွေကိုအပြင်ကနေချိန်ချောက်ပေးနေခြင်းအပြင်မကူညီနိုင်ပဲသူတို့ကအပြောင်းလဲအတွက်လိုအပ်တဲ့အကူအညီကိုသူတို့တွေကပဲရရှိမယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။မြန်မာနိုင်ငံမှာဆက်အနာသိန်းတော်ကိုဆန့်ကျင်တဲ့လူသိန်းနဲ့ချီတဲ့ဆန္ဒပြမှုတွေပေါ်ပေါက်နေပြီးကောင်းကင်ဓာတ်ပုံတွေအရနိုင်ငံနဲ့ချီတဲ့ဆန္ဒပြမှုတွေကိုစစ်တပ်ကရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်။ဒီဖြစ်ရပ်တွေဟာတိုင်းပြည်ရဲ့ထိလွယ်ခိုက်လွယ်တဲ့နိုင်ငံရေးစနစ်ကိုမိမောင်းထိုးပြနေတာဖြစ်တယ်လို့လည်းဆိုပါရယ်။ဖေဖော်ဝါရီလ1ရက်အာဏာသိမ်းမှုကအနောက်တိုင်းအစိုးရတွေနဲ့အဖွဲ့အစည်းတွေကိုဆောင်ရွက်ပုံနည်းလမ်းတွေကပြောင်းကပြန်ဖြစ်သွားစေတယ်လို့ဆိုပါရယ်။ဒေါ်အဆန်းစုကြည်ရဲ့ရွေးကောက်ပွဲအနိုင်ရရှိမှုပေါ်ချီးကျူးဂုဏ်ပြုနေခြင်းကနေစစ်ဘုတ်ချုပ်တွေကိုရှုတ်ချတဲ့အဖြစ်ကိုရောက်ရှိသွားတယ်လို့ဆိုပါရယ်။အမေရိကန်နိုင်ငံညာရေးဝန်ထမ်းတာကပိတ်ဆို့မှုအသစ်တွေကိုချမှတ်နေတယ်လို့ဘီရှပ်ဝင်းချုပ်ဘောရစ်ဂျော့ဆင်ကလည်းအခုလိုအာဏာသိမ်းယူမှုအတွက်တာဝန်ခံမှုရှိစေရမယ်လို့ဆိုပါရယ်။ကုလသမဂ္ဂနဲ့ G7 နိုင်ငံအုပ်စုတို့ကလည်းလက်ခံနိုင်ပွဲမရှိတဲ့အခြေအနေတရက်ဖြစ်ရှုတ်ချရတယ်လို့ဆိုပါရယ်။သို့ပေမဲ့လည်းဒီလိုအနောက်အုပ်စုနဲ့အဖွဲ့အစည်းကြီးတွေရဲ့တိုက်တွန်းဖော်ပြချက်တွေဟာအာဏာသိမ်းယူမှုကိုလမ်းကြောင်းလွှဲဖို့မလုံနိုင်ရုံနဲ့မကမြန်မာရဲ့ရှုပ်ထွေးစမ်းကြတဲ့အတွင်းပိုင်းလှုပ်ရှားမှုတွေကိုပါမတိမတာနားလည်မှုလွဲစေတယ်လို့ထောက်ပြထားပါရယ်။အဖြစ်မှန်နဲ့အတော်လေးကွဲပြားမှုရှိနေပြီးအဓိကဖြစ်ရပ်အနေနဲ့2016-2019 Ranger အရေးကိစ္စတွေကအနောက်စုရဲ့ပြစ်မှတ်ထားပိတ်ဆို့မှုနဲ့ကုလသမဂ္ဂရန်နေရာတွေကြောင့်မြန်မာနိုင်ငံရဲ့ငွေကြေးကကျင်းမြောင်းနေတဲ့တန်တမန်ရွေးတွေပိတ်ဆို့ခဲ့ရပြီးစစ်ဘုတ်ချုပ်တွေကိုတရုတ်နဲ့အရှိတောင်အာရှတွေစီကိုပုံမနီးကပ်စေတယ်လို့ရေးသားထားပါတယ်ပြစ်မှတ်ထားအရေးယူမှုတွေထပ်မံချမှတ်ခဲ့ပေမဲ့လည်းပိတ်ဆို့မှုတွေကအနည်းငယ်ပဲထိရောက်ကြောင်းအခုလိုအာဏာသိမ်းယူမှုကတည်တည်ပြနေတယ်လို့ဆိုပါတယ်အနောက်စုရဲ့လူအခွင့်အရေးနဲ့နိုင်ငံရေးတုံ့ပြန်မှုတွေဟာပုံမှန်လိုအတန်ကြေကြေထွက်လာတာကလည်းမြန်မာပြည်ထနာတခုချင်းရဲ့တိမ်မွေးတဲ့လိုအပ်ချက်ကိုဖြည့်ဆည်းဖို့ပြက်ကွက်နေတာကိုပြရတယ်လို့យေတာတာပါတယ်။များစွာသောဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေဟာထိရောက်တဲ့ဂျာဝင်အရေးယူမှုတွေလာရောမယ်ဆိုပြီးအထင်မှားနေတာကိုလည်းစောင့်မမှဖော်ပြထားပါတယ်။ Ranger တွေကိုမျိုးတုံးတပြက်မှုတွေကနေကယ်တင်ဖို့ဘာကြောင့်နိုင်ငံတကာအဖွဲ့အစည်းတွေရောက်မလာကြလဲဆိုတဲ့မေးခွန်းကိုရှင်းပြခဲ့ရတဲ့အနောက်ကူညီပေးရေးဝန်ထမ်းတွေကတော့ဒီလိုနှိမ့်နာမှုမျိုးကို2019တက်ကတွေးမြင်ခဲ့ရပြီဖြစ်တယ်လို့ဖော်ပြထားပါတယ်။စကလုံးလာလာတုံးတာနဲ့လက်တွေ့အရေးယူဆောင်ရွက်ခြင်းတို့ကြားမပြတ်မသားရှိမှုကရိုဟင်ဂျာတွေကိုပျက်စီးစေခဲ့တယ်လို့ဆောင်းပါးမှာရေးသားထားပါတယ်။သုံးနေကြစကလုံးလာလာတွေမဟုတ်ဘဲနဲ့အနောက်စုကမြန်မာကိုကူညီထောက်ပံ့နိုင်တယ်လို့လည်းဖော်ပြထားပါတယ်။ဂျာဝင်းအရေးယူတာမျိုးသို့မဟုတ်တာဝန်ခံတာမျိုးကိုတော့ဂတိမပေးနိုင်ဘူးလို့ဆိုပါတယ်။သို့ပေမဲ့လက်ရှိအားပြောတဲ့လှုပ်ဆောင်မှုတွေကနေပုံမောအကောင်းပြီးအောက်ခြေလူထုစီကိုရည်ရွယ်တဲ့အားထုတ်မှုတွေအဖြစ်ပြန်လည်ပုံဖော်ဖို့လိုအပ်တယ်လို့ထောက်ပြထားပါတယ်။ပြည်တော်စစ်တော်ကစားပြီးကော်မတီ CRPH အထွေထွေသပိတ်ကော်မတီ GSC အပါအဝင်အတိုက်ခံအဖွဲ့တွေအားလုံးနက်နက်ရှင်းရှင်းညှိနှိုင်းကြရမယ်လို့လည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့အကောင်းဆုံးအခွင့်အလမ်းဟာလှုပ်ရှားမှုလှုပ်ဆောင်နေကြသူတွေရဲ့လက်ထက်မှာပဲတည်နေပြီးမြန်မာနိုင်ငံသားတွေဟာပွင့်လင်းမြင်သာမှုနဲ့မိမိကိုယ်မိမိအားကိုးမှုတို့ကိုအခြေခံပေါ်ပေါက်လာတဲ့အနောက်ပြည်ပြင်ပြောင်းလဲရေးပုံစံနဲ့ထိုက်တန်တာမှုမန်တင်းကြရမယ်ဆိုပြီးတော့ဆောင်းပါးကိုအဆုံးသတ်ထားပါတယ်။ပြည်စုံတော့ www.theguardian.com မှာဖတ်ရှုနိုင်ကြပါခင်ဗျာ
။ကိုအောင်မြတ်သူပါရှင်။အခုဆက်ပြီးတော့ CDM လှုပ်ရှားမှုမှာပါဝင်တဲ့ဆရာဝန်တဦးနဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်ပေးချင်ပါသေးတယ်။အင်အားသုံးအကြမ်းဖက်နှိမ်နှင်းဖြိုခွဲတာတွေကြောင့်ဆန္ဒပြပွဲတွေအာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေကိုရပ်တန့်သွားစေမှာမဟုတ်ဘူးလို့ကန့်ကွက်ဆန္ဒပြပွဲတွေနဲ့ CDM လှုပ်ရှားမှုမှာအဓိကအခန်းကဏ္ဍတစ်ခုကနေပါဝင်နေတဲ့ကျမ်းမာရေးဝန်ထမ်းဆရာဝန်တဦးက VOA ကိုပြောပါတယ်။လုံညုံရေးအရာသူရဲ့နာမည်ကိုထုတ်ဖို့မပြောဖို့လေသူကပန်ကြားထားပါတယ်။ကိုကျော်ကျော်တင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒေါက်တာ VOE နဲ့ဝင်မြန်းခွင့်ပြုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ပါ
။ဒေါက်တာတို့အခုဒီမနိုင်ငံတွင်းမှာအခုဆန္ဒပြနေကြတဲ့ဒေါက်တာတို့လူကျန်းမာရေးဝန်ထမ်းတွေဟလာဆန္ဒပြပုံမှန်ပါဝင်နေကြတဲ့အားပေးနေကြတဲ့လူထုစသည်အားဖြင့်ပေါ့နော်။ဒီအပိုင်းတွေအတွင်းမှာဒီတိတ်ကိုအင်အားသုံးပြီးတော့ကြမ်းဖက်ပြီးတော့အပြင်းထန်နေနေဖြူခွဲနေတဲ့အခြေအနေတွေနဲ့ကြုံနေရတဲ့အခါကျတော့ဒေါက်တာတို့ရဲ့လှုပ်ရှားမှုတွေရှေ့ဆက်တိုးနိုင်ပါဦးမလားခင်ဗျ။အ
ဲအဲ့မိကွန်းနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ကျွန်တော်လောလောလတ်လတ်ကိုကြုံတွေ့ထားရတာပေါ့။လောလောလတ်လတ်ဆိုတော့ကျွန်တော်နောက်ဆုံးထွက်ထားတဲ့ဒိဗိတ်စစ်ကြောင်းပေါ့လေ။ဒိဗိတ်စစ်ကြောင်းထွက်တဲ့အချိန်မှာကျွန်တော်အကျန်းဖက်ပေါ့။ဒိဗိတ်စစ်ကြောင်းတော့မဆလိုက်ရပါဘူး။ဆလိုက်ရပဲနဲ့ဒီကောင်တွေရောက်လာတယ်၊ရဲတွေရောက်လာတယ်၊ရောက်လာပြီးတော့အကျန်းဖက်ဖြိုခွင်းခံရတာပေါ့လေ။တကယ်ကိုမျက်ရည်ပုံတွေ၊အတန်ပုံတွေ၊ရာဘတ်ချီတွေနဲ့ထိခိုက်ဒဏ်ရာတွေလည်းရှိတယ်။ဒီအကျန်းဖက်ဖြိုခွင်းမှုတကယ်ကိုရဲရဲဆက်ဆက်ပေါ့နော်။ကောင်းလေးရိုက်ခံရတဲ့လူတွေလည်းရှိတယ်။ အဲ့ဒီအတွက်လူလူတွေဆိုတည်တဲ့လူတွေလည်းရှိမှာပါဒါတွေကကျွန်တော်တို့ရက်တန်သွားစီမဟုတ်ပါဘူးကျွန်တော်တို့ဒီ debate ကြောင်းအဆုံးထိဆက်လုပ်ပါပါကျွန်တော်တို့ထက်ထွက်ဟုတ်ပါပါထက်ထွက်မယ်ဆိုရင်ကျွန်တော်တို့မတူတဲ့ပုံစံတစ်မျိုးနဲ့ပြန်ထွက်လာမှာပေါ့ကျွန်တော်တို့အခု defense team နဲ့ medic team တွေပေါ့နော်အဓိကတော့ကာကွယ်မဲ့လူတွေပေါ့ကာကွယ်မဲ့လူတွေကိုတေချာပြင်ဆင်တယ်ပစ္စည်းကိရိယာတွေတက်ပြီးတယ်ဘယ်လိုကာကွယ်မလဲပေါ့ကျွန်တော်တို့ရန်ပြုတ်ဖို့လုံးဝမရှိပါဘူးကျွန်တော်တို့ငြိမ်းချမ်းစွာဆန္ဒပြမယ်ကိုယ်အသက်အန္တရာယ်ကိုချင်းချောက်လာကာကွယ်ဒီတက်ပဲကျွန်တော်ပြင်ဆင်ထားရပေါ့နော်ပြီးတော့နောက်တစ်ခုကထိခိုက်ဒဏ်ရာရတဲ့လူတွေကိုကျွန်တော်ကယ်ဆယ်နိုင်မယ်လုံးဝဆေးအကူတက်တယ်ဒါမျိုးတွေလည်းတေချာပြင်ဆင်ထားတယ်ပြီးတော့ကျွန်တော် location တွေရွေးဖို့ပေါ့နော်နေရာဒေသတွေပေါ့နေရာဒေသဘယ်နေရာမှာငါတို့စိတ်ချရမလဲဘယ်နေရာမှာပြည်သူလူထုရဲ့ဆောင်ရှောက်မှုအများဆုံးရနိုင်မလဲပေါ့ဒါမျိုးတွေကျွန်တော်တို့တွက်ချက်ပြီးတော့ကျွန်တော်တို့ပြန်ထွက်လာမှာပါကျွန်တော်တို့ဘယ်တော့မှဥကြောမှာမဟုတ်ပါဘူးဘယ်တော့မှလည်းဒီတပိတ်ကိုချက်တန်သွားမှာမဟုတ်ပ
ါဟုတ်ကဲ့ခင်ဗျာ
ကျွန်တော်ဒီဟာကိုအဆုံးထိဆက်သွားမှာပါကျွန်တော်တို့အခုအဲ့ဒါတွေကိုပြင်ဆင်နေပ
ါဟုတ်ကဲ့ပါခင်ဗျာဆိုတော့ဒီပြည်သူလူထုရဲ့ဒီလှုပ်ရှားမှုမှာပါဝင်မှုထောက်ခံအားပေးမှုပေါ့နော်ဒါနဲ့ပတ်သက်လို့ရောဒေါက်တာကိုရိုင်းဘယ်လိုမြင်ပါလဲခင်ဗျာ
ပြည်သူလူထုကဒီလှုပ်ရှားမှုပေါ်မှာတကယ်ကိုလှက်လိုက်လဲလဲပေါ့နော်လုံးဝကျွန်တော်တို့မထင်မှတ်လာတာတဲ့တုံ့ပြန်မှုထိရပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့အခုလည်းကြားကြမှာပါ။တကယ်လို့တနက်တင်နဲ့ဖြစ်တယ်။မတုံးတဲ့နေနေရာပဲပေါ့နော်။တပိတ်ဖြိုခွင်းတာမှာလုံးဝတုံးစရာအကြောင်းမရှိတဲ့စနိုက်ပါတွေပါပေါ့နော်။တကယ်လို့ချိန်ပြတနက်တွေပါသူတုံးတယ်။တုံးအချမ်းဖက်ဖြိုခွင်းတယ်။ဒါပေမဲ့ပြည်သူလူထုကတရက်ထက်တရက်ရက်တန်သွားတယ်ဆိုတာမရှိပါဘူး။ကျွန်တော်တို့ဒီစစ်ကြောင်းနဲ့လမ်းလျှောက်လို့မရရက်ကွက်ထဲမှာပြောင်းပြရတယ်။ခက်စစ်ကြောင်းတွေလုပ်တယ်။အင်းစိန်ညင်ဒီကုန်းမြို့နေရာတိုင်းပေါ့လေ။နေရာတိုင်းမှာဒီထက်ပူဆိုးလာတာကိုမြင်ရမှာပါ။ကျွန်တော်တို့လုံးဝအလျှော့ပြီးမှာမဟုတ်ဘူးပြည်သူလူထုရဲ့တုံ့ပြန်မှုကပို့ပြီးတော့တင်းမာလာပါပါအဆုံးထိကိုပြည်သူလူထုကအဆုံးထိတက်ကြွဆိုတာပါဝင်နေတာကိုကျွန်တော်တို့တွေ့ရမှာ
ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုကဒီပြည်တော်စုလွတ်တော်ကိုစားပြုကော်မတီပေါ့လေ CRPH CRPH ကလည်းပဲဒီကနေ့ပဲဒီနေ့ဆိုတော့ကျွန်တော်တို့အခုအင်းငန်းငန်းလုပ်နေတဲ့တင်းလာညပေါ့နော်9နာရီကျော်မတိုင်ခင်က CRPH ကဒီညချက်ထုတ်ပြီးတော့ဒီအနာသိယူထားတဲ့စစ်ကောင်စီကိုသူကအကြံဖက်အုပ်စုအဖြစ်ကြီးညာလိုက်တာရှိပါတယ်။ဒါအပြင်သူတို့နိုင်ငံတကာမှာလည်းထုတ်ဖော်ပြီးတော့ဒေါက်တာဆဆာပေါ့နော်ကုလသမဂ္ဂကိုယ်စားလှယ်တခါကျွန်တော်တို့ဦးထင်လင်းအောင်နိုင်ငံတကာကိုယ်စားလှယ်နိုင်ငံတကာမှာလည်းထုတ်ဖော်ပြီးတော့သူတို့ထိစပ်ပြီးတော့လုပ်နေတဲ့ဟာတွေရှိပါတယ်။ဆိုတော့ဒီ CRPH ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ရော
ဒေါက်
တာတို့အားရပါသလားဘယ်လိုမြင်ပါလဲ
။ CRPH ရဲ့လှုပ်ဆောင်ချက်တွေပေါ့နော်။အမှန်တော့ CRPH ဆိုတာကျွန်တော်တို့လက်ခံထားတဲ့ပြည်သူဆိုရပါပြည်သူဆိုရပါဒီအခု CRPH ကတကယ်ကိုဒေါက်တာဆဆာတို့ကတော့ခံကပ်ပြီးတော့ဒီ UN မှာတကားပိတ်စည်းဝေးတွေလုပ်တယ်ဒီပြင်ဥကြုံမိုးထုံပေါ့နော်ဒီဒီကလည်းဒီဟာကိုဒီတန်မတ်ကလည်းဒါတွေကိုကျွန်တော်တို့ပြောပြသွားပါပေါ့နော်ကျွန်တော်တို့ဘက်ကနေပြီးတော့ရက်တီပါတယ်တန်မတ်ကြီးဥကြုံမိုးထုံပေါ့နော်အဲ့ဆိုတကယ်ကိုအားရဖို့ကောင်းပါတယ်ကျွန်တော်တို့အားမရတာတော့ကျွန်တော်တို့ဒီဘက်ကပေါ့အဲ့ဟိုနိုင်ငံတကာအရေးယူမယ့်အပိုင်းတွေပေါ့ကျွန်တော်အနေနဲ့ဒီဘက်မှာပြည်သူတွေအများကြီးဆုံးရှုံးနေရပါပြီတကယ်ကိုကျွန်တော်မေးချင်တဲ့ question ပေါ့နော်ကျွန်တော်တို့ဒီနိုင်ငံတကာရဲ့ကုညီထောက်ပံ့မှုတွေလူသားချင်းစာနာမှုတွေရရှိဖို့ကျွန်တော်တို့ဘလောက်များထပ်ပြီးဆုံးရှုံးပေးရအောင်လဲပေါ့ကျွန်တော်တို့အရန်ဟိုထိခိုက်နေတာနေရပါပြီအဲ့အတွက်ဟို CRPH ကိုလည်းဒီထက်အချိန်လေးနည်းနည်းလေးတိုးမြှင့်ပြီးလုပ်စေချင်တယ်လို့နိုင်ငံတကာရဲ့ကုညီထောက်ပံ့မှုတွေလို့ဒီထက်အမြန်မြန်လေးကျွန်တော်တို့နိုင်ငံကိုဝင်လာစေချင်ပါပြီကုညီစေချင်ပါပြီပေါ့လေကျွန်တော်တို့အခုဆိုရင်မနေ့ကပဲ26ရောက်ပေါ့နော်ဆန္ဒပြလူ21ရောက်အချမ်း26ပါအချမ်းဖက်ဖြူပင်ပြီးတက်ဖြတ်ခံလိုက်ရပါတယ်။ဒါမျိုးတွေကကျွန်တော်တို့အတွက်တကယ်ကိုအရှင်းသာစရာကောင်းတဲ့ဖြစ်ပျက်တွေပါ။ကျွန်တော်တို့ထပ်မဆုံးရှုံးခင်တော့ပါဘူး။အဲ့အတွက်အားရဒါပင်အားရတော်ညာလဲကျွန်တော်တို့ဒီထက်လည်းနည်းလေးပို့ပြီးတော့အချိန်လေးညှင့်စေချင်ပါတယ
်။ဟုတ်ကဲ့ခင်ဗျ
။နိုင်ငံတကာကိုလည်းကျွန်တော်တို့လူသားချင်းစာနာတဲ့အခွင့်အရေးမျိုးတွေအမြန်ဆုံးပေးစေချင်ပါတယ
်။ဟုတ်ကဲ့ခင်ဗျ။ဒီအခုဒီဆန္ဒပြပွဲ CDM လှုပ်ရှားမှုတွေမှာဒေါက်တာတို့ကျန်းမာရေးဝန်ထမ်းတွေကစာခဲ့တယ်လို့ပြောလို့ရပါတယ်။ပါဝင်မှုမှလည်းပဲကျမရေးဝန်ထမ်းတွေရဲ့ပါဝင်မှုကိုကျွန်တော်တို့အုံနဲ့ကျင်းနဲ့ပါဝင်နေတာတွေ့ရပါတယ်။ဆိုတော့ဒေါက်တာနေနေရှင်းပြပါကျမရေးဝန်ထမ်းတွေရဲ့ဒီလှုပ်ရှားမှုဆန္ဒပြပွဲ CDM မှာပါဝင်မှုတွေကဘယ်လောက်အထိကျေပြန့်ပြီးတော့ထိရောက်မှုရှိနေပါသလဲဒေါက်တာ
။ဆန္ဒပြပွဲတွေပေါ့နော်အဓိကတော့ကျွန်တော်တို့စပြီးလုပ်ခဲ့တာအချမ်းမဖက်ငြိမ်းချမ်းစွာပေါ့နော်ဒီ Civil Disobedience Movement လို့ခေါ်တဲ့ကျွန်တော်အမိတ်ဟုတ်တယ်များဖိဆန်မယ်ပေါ့ဖိဆန်မယ်ဆိုတော့ကျွန်တော်တို့ကျမရေးဝန်ထမ်းတွေကစပြုခဲ့တာပါ။စာပြခဲ့တဲ့အချိန်မှာတနိုင်ငံလုံးသောဝင်တန်းနေတာနောက်ကနေပြီးတော့ဒီအနောက်ကိုတက်တက်ကြွကြွပါဝင်လာကြရပေါ့နော်။တူညီတဲ့စိတ်ကတော့တခုရယ်။ဆေးရနာရှင်စနစ်ကိုစန့်ကျင်ဖို့ပေါ့။စန့်ကျင်ဖို့အကုန်လုံးပါဝင်လာကြရတယ်။ဘယ်လောက်ထိကျေပြန့်နေလဲလို့ပြောရတော့ကျွန်တော်တို့ဒီ CDN ပေါ့။ကျန်းမာရေးဌာနတွေကအစပြုခဲ့တဲ့ CDN အခုဆိုတနိုင်ငံလုံးကိုရိုက်ခတ်နေပါပြီ။တနိုင်ငံလုံးကတက်ကြွစွာပါဝင်နေပါပြီ။ပါဝင်နေတဲ့အတွက်ဟိုနိုင်ငံပိုင်သတင်းဌာနတွေနဲ့ဒီနိုင်ငံပိုင်သတင်းဌာနတွေပေါ့နော်။ကျွန်တော်တို့ဒီအစ်စ်အစိုးရတိုက်ပိုက်ထားတဲ့သူတို့ထုတ်ပြန်ထားတယ်နိုင်ငံပိုင်သတင်းထားမှာဒီမှာဆိုလို့ရှိရင်ကျွန်တော်တို့ CDM ဘယ်လောက်အောင်မြင်နေလဲဆိုတာကိုတွေ့ရမှာပါတကယ်လို့ပြည်သူပြည်လုံးကဒီထဲမှာပါဝင်နေပါဘူး ကျွန်တော်တို့ပြင်ဆန္ဒပြပွဲတွေပေါ့ဆန္ဒပြပွဲတွေဆိုတာလည်းကျွန်တော်တို့လက်ခံမှုမရှိပါဘူးဆရာဝန်တွေဒီဒပိတ်ကြောင်းနေမှာတောက်လျှောက်ထွက်နေပါတယ်အင်ဂျင်နီယာဒပိတ်ကြောင်းဆရာဝန်ဒပိတ်ကြောင်းပြည်သူလူထုရဲ့အလုပ်သမားဒပိတ်ကြောင်းအကုန်လုံးတွေ့ရမှာပါကျွန်တော်တို့တကယ်ကိုညီညီညွတ်ညွတ်နဲ့လုပ်နေတာဖြစ်တဲ့အတွက်ကြောင့်ဘလောက်အောင်မြင်နေလဲဆိုရင်တနိုင်ငံလုံးမိပါအတိုင်းတားနဲ့အောင်မြင်မှုရှိနေပ
ါဟုတ်ကဲ့ခင်ဗျာဆိုတော့ဒီ CDM မှာပါဝင်တဲ့ဒေါက်တာလေးလူကျမ်းမာရေးဝန်ထမ်းတွေပေါ့နော်ဆိုတော့ဝန်ထမ်းတွေကျမ်းမာရေးဝန်ထမ်းတွေကိုစစ်ကောင်စီဘက်ကလာရေးယူတာတို့ဖိအားပေးတာတို့အလုပ်ထုတ်ပစ်တာတို့စသဖြင့်ပြင်ပေါ့နော်ဒီယာရီကရောဘလောက်အထိပြင်းထန်နေပါလဲဒေါက်တာတို့အဲ့ဒါတွေနဲ့ပတ်သက်တဲ့လိုအပ်တဲ့အကူအညီတော့ဒေါက်တာတို့ရနေပါရဲ့လား
အဲပထမဆုံးကကျွန်တော်တို့ဖိနှိပ်ခံနေရတဲ့အပိုင်းလေးအရင်ပြောကြတာပေါ့ဖိနှိပ်ခံနေရတဲ့အပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့ထင်ရှားတဲ့တက်တဲ့ဒါကားတွေပြရမယ်ဆိုကျွန်တော်တို့ဒီ TP ပေါ့လေကျွန်တော်တို့အပြင်မှာစေကန်းထိုင်နေကြတော့မှတကယ်တန်းတန်းနဲ့ထောက်ပြီးတော့ခေါ်သွားမျိုးတွေရှိတယ်ကျွန်တော်တို့မှားယွင်းမှုမရှိဘဲနဲ့မှားယွင်းမှုရှိတယ်လို့လိန်ညာဆွဆဲခံရပြီးတော့နိုင်ငံပိုင်တင်းဌာနတွေမှာတကယ်ကိုလူခွင့်ကိုချိုးဖောက်ပြီးတော့ကြောင်ညာခံရတာမျိုးတွေရှိတယ်။ဒါတွေကိုကိုတို့လည်းတွေ့ရမှာပါ။နိုင်ငံပိုင်တင်းဌာနကျွန်တော်တို့အဲ့လိုမျိုးဆူဆူရရပေါ့နော်။ပြည်ညာဘက်တွေမှာဒီ CDM မှာပါဝင်တဲ့တကယ်ကိုပြစ်မဲ့တဲ့ဒီဆရာဝန်တွေကိုညာဘက်တကောင်ဖမ်းဆီးတာမျိုးတွေလည်းရှိတယ်။ကျွန်တော်တို့ပြီးရင်နောက်တစ်ခါကျတော့ဒီဆန္ဒပြတဲ့လူတွေပေါ့ဆန္ဒပြတဲ့ဆရာဝန်တွေကိုလည်းအကြံဖက်ချုပ်ကွင်းနဲ့ရိုက်နှက်တယ်ဘာမှဒီလိုဘယ်လိုခေါ်မလဲသတိပေးခြင်းဟိုအချို့ပေးအချို့အသိပေးခြင်းဘာမှမရှိဘူးအကျန်းဖက်ကိုဖြိုခွင်းတယ်အဲ့တော့ကျွန်တော်တို့ဘက်မှာတော်တော်လေးကိုလူခွင့်ကိုဖိနှိပ်ခံရပါတယ်တော်တော်လေးကိုနှိပ်ဟိုနှိမ့်မှန်းနှိပ်ဆက်ခံရတာရှိနေပါတယ်ပြီးတော့တချို့ဆိုလို့ရှိရင်ဖန်ခံရတယ်ပြီးတော့တချို့တည်နေရကျွန်တော်တို့ဥဒတိပြန်မရသေးပါဘူးပယ်ရောက်လို့ဘာတွေဖြစ်နေမှန်းတော့ကျွန်တော်ဥဒတိမသိသေးပါဘူးဒါတွေကနိုင်ငံနဲ့အခွင့်ဖြစ်နေအောင်အဲ့ဒီအတွက်အကူအညီတွေပေါ့အကူအညီတွေကတော့ပြည်သူပါပဲကျွန်တော်ပြည်သူတွေကပြည်သူတွေနဲ့ဆရာဝန်တွေနဲ့ဒီလူတွေကတသားတည်းရှိနေအောင်ကျွန်တော်တို့အခုဒီ CDN ဆိုတာကြီးကြာလာတဲ့အချိန်မှာဘာတွေဖြစ်လာလဲဆိုတော့ဒီဟိုနိုင်ပါပေါ့နော်ဒီအောက်ခြေဝန်ထမ်းတွေမှာလောက်ခလာစာကြီးပြဿနာတွေတက်လာပေါ့နော်ဒါတွေကသူတို့ဒီလိုမျိုးကြီးဖြစ်လာတဲ့အချိန်မှာပြည်သူပေါ့တက်နိုင်တဲ့ပြည်သူစီကနေပတ်စံကိုကျွန်တော်တို့ CDN ဒီလုံဝတကယ်ကော်မတီရှိတာပေါ့နော်လုံဝ Central Committee ကနေပြီးတော့ဒီအလှူခံတွေကိုကျွန်တော်တို့အလှူငွေတွေပေါ့အလှူငွေတွေကိုကျွန်တော်တို့ဒီပြည်သူတွေစီကိုပြန်ပြီးဖြန့်ဝေပေးတယ်ကျွန်တော်တို့တိုင်းနဲ့ပြည်နယ်တွေကိုရအောင်ဖြန့်ဝေပေးတယ်အဲ့ဒီနေကျွန်တော်စပြီးအသက်သွင်းနေပါတော့အသက်သွင်းပြီးတော့တောက်ခံနေတယ်အဲ့ညမှာလည်းထိုက်တဲ့တဲ့လောက်အကူအညီတွေကိုကျွန်တော်တို့ရနေပါတယ
်ဟုတ်ကဲ့
ပြည်သူတွေကပဲပြည်သူတွေကိုပြန်ပြီးထောက်ခံနေပါတယ်ကျွန်တော်တို့ဒီကြားထဲကနေပြီးတော့ပေါ်ကိုပြည်သူတွေနဲ့ပေါင်းပြီးကူညီပါပေါ့နော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့ပ
ါဆိုတော့ကျမရဲ့ဝန်ထမ်းတွေအများပြဟလာဆန္ဒပြပွဲတွေမှာပါနေတယ် CDM လို့ရှောင်းမှုမှာပါနေတယ်လုပ်ငန်းခွင်မဝင်ကြဘူးဆိုတော့တာမန်ပြည်သူလူထုအတွက်ပေါ့လေတာမန်ပြည်သူလူထုရဲ့ကျမရဲ့စောင့်ရှောက်မှုတွေအနေနဲ့အများဆိုလို့လေ့လာနေမယ်လို့ကျွန်တော်အဲ့လိုနားလည်မိပါတယ်အဲ့လိုလေ့လာနေတဲ့ကျန်းမာရေးစောင့်ရှောက်မှုအပိုင်းအတွက်ကဒေါက်တာတို့ဘာတွေများပြန်ပြီးတော့ဖြည့်ပေးလုပ်ပေးနေပါလဲခင်ဗျာ
ဟုတ်ကဲ့အဲ့ဒီအပိုင်းမှာတော့ကျွန်တော်တို့ကအဓိက၃ပိုင်းခွဲပြောပါဦးပထမတစ်ပိုင်းကတာမန်ဖြားနာမှုတွေပေါ့တာမန်ဖြားနာမှုဆိုတော့ကျွန်တော်ဆေးရုံဆေးကန်းဆေးရုံတော့မလိုဘူးပေါ့ဆေးကန်းတော့လိုပါပေါ့အဒီလိုဟာတွေတော့ဆိုလို့ရှိရင်ကျွန်တော်တို့ပြင်ပဆရာဝန်တွေပေါ့ပြင်ပမှာရှိတဲ့ဒီအထွေထွေအထူးကုဆရာဝန်လေးတွေကကျွန်တော်တို့တက်နိုင်တဲ့လောက်ပတ်စံမကြည့်ဝဲနဲ့ကျွန်တော်တို့ဒီလူနာတွေကိုကြည့်ပေးနေပါတယ်ပြီးတော့ကျွန်တော်တို့ပရဟိတလို့ခေါ်တာပေါ့ပရဟိတဒီစီကန်နေလေအမြောက်များနေရာနှက်မှာကျွန်တော်ဖွင့်လင့်နေပါတယ်အဲဖွင့်လင့်ပြီးတော့ဒီလူနာတွေကြည့်ပေးဖို့ကြိုးစားတယ်အဲ့မှာမှနောက်တစ်ဆင့်တက်လာတာပေါ့ဆေးရုံတက်ဖို့လိုတဲ့လူနာမျိုးစားရှိတာဆေးရုံတက်ဖို့လိုတဲ့လူနာမျိုးစားရဆိုလို့ရှိရင်ကျွန်တော်တို့ဘက်ကဒီ CDM မှာပါဝင်ထားတဲ့ consultant ကိုခေါ်တာပေါ့နော်တိုင်ပင်ခံဆရာဝန်တွေရှိတယ်တကယ်လို့ရာသီဥတုနဲ့ဆရာဝန်တွေက public ဆေးရုံနေတဲ့အခါပူးပေါင်းမှုကြိုးစားရတာပေါ့ပူးပေါင်းမှုကြိုးစားတဲ့အချိန်မှာ public ဆေးရုံတွေကကျွန်တော် CDM လုပ်ထားတဲ့ဆရာဝန်တွေကိုမမြဝန်သာကြိုးဆိုရဲကူညီပေးကြတယ်ဒီလူနာတွေအတွက်ကိုပဲရှေ့ရှုပြီးတော့ပေါ့လူနီနဲ့လဲဆိုတော့ကျွန်တော်တို့ဆရာဝန်တွေဘက်ကလုံးဝပတ်စံမပြီးပါဘူးဒီ public ကဆေးရုံတွေဘက်ကကြာတော့ဒါတွေကိုတက်နိုင်တော့ချော့ကြီးပေါ့နော်သူတို့ရက်တီနိုင်လောက်ဖို့ဒိုအပ်တဲ့ပမာဏလောက်ပဲယူပြီးတော့ကျွန်တော်တို့ ਨੇ ပူပေါင်းပြီးတော့ဆေးရုံတင်ဖို့လိုတဲ့လူနာတွေကိုကျွန်တော်ကြည့်ပေးနေပါတယ်ဒါဒုတိယအဆင့်တတိယအဆင့်အနေနဲ့ကြာအခုနိုင်ငံတော်ဖြစ်လာတဲ့တနက်နဲ့ဖြစ်ပြီးတော့ဖြုတ်ခွင်းခံရတဲ့ကိစ္စတွေပေါ့ဒီဆုံးတဲ့ကိစ္စတွေဒီလိုကိစ္စတွေအတွက်တော့ကျွန်တော်တို့လိုအပ်ရင်လိုအပ်တယ်လို့တချို့ဆေးရုံတွေပေါ့တချို့ဆေးရုံတွေရဲ့အရေးပေါ်ဌာနတွေကိုပြန်ဖွင့်ပြီးတော့ကယ်ဆယ်ရတာမျိုးတွေရှိပါတယ်။ဒါပေမဲ့ဒါတွေကကျွန်တော်တို့လူအသက်ပေါ့နော်ဒီတကယ်ကိုအသက်အန္တရာယ်ကိုချိန်ချောက်လာတဲ့ကျန်းဖက်ဖြိုခွင်းခံရတဲ့တနက်တန်ရာတွေအတွက်ပဲကျွန်တော်တို့တည်တံ့ပေါ့နော်ကျန်တဲ့လူနာတွေအကုန်လုံးတော့ကျွန်တော်တို့တခြားဆေးရုံညာနေပြီးတော့စောင့်ရှောက်မှုတွေပေးနေပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။
ကျွန်တော်ဒီပုံစံနဲ့ပြည်သူလူထုရဲ့ကျန်းမာရေးကိုတက်နိုင်သလောက်ကူညီနေပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဒေါက်တာတို့
ဟုတ်ကဲ့ပါ
ဒီဆန္ဒပြလှူရှားမှုတွေနော်အနာဘီဇန်နဲ့ CDM လှူရှားမှုတွေဒါတွေကိုနောက်ထပ်ဘယ်လောက်ကြာကြာတောင့်ခံပြီးတော့ဆက်လုပ်သွားနိုင်မယ်လို့ညွှန်မန်းထားပါသလဲခင်ဗျာ
ကျွန်တော်တို့အဲ့အပိုင်းနဲ့ပြောရမယ်ဆိုတော့နည်းနည်းလေးဘယ်လိုခေါ်ရမလဲကျွန်တော်တို့အဲ့ဟာတောင့်ခံနိုင်မှုဆိုကျွန်တော်တို့ကနှစ်ပိုင်းလို့ပါပေါ့ တပိုင်းကတော့လူနာတွေကြည့်တဲ့ကိစ္စပေါ့ကျွန်တော်တို့ဒီဆရာဝန်တွေစီဒီအန်လုပ်တယ်ဆိုတော့တော်တော်ခက်ခဲပါဆရာဝန်တွေအတွက်လူနာဆိုအရင်အရေးကြီးတဲ့အပိုင်းဖြစ်တော့လေကျွန်တော်တို့ဒီလူနာတွေရဲ့အသက်လည်းမဆုံးရှုံးပါဘူးအောက်ခြေဝန်ထမ်းတွေလာစားလည်းပေးရမှာဆိုကျွန်တော်တို့ဘဟုပေါ့ဘဟုစီဒီအန်ပေါ့ဘဟုစီဒီအန်အဖွဲ့အစည်းတစ်ခုအဖွဲ့အစည်းတယ်အဲ့အဖွဲ့အစည်းကနေပြီးတော့ကျွန်တော်နှစ်ပိုင်းဖွဲ့ပြီးလုပ်တာပေါ့လိုအပ်တဲ့လူတွေကိုလာစားပေးဝေးတယ်ပြီးရင်နောက်တစ်ခုကလူနာတွေအတွက်လိုအပ်လိုအပ်တဲ့လူမျိုးပရိုက်ဟီတာစီကန်တွေဖွင့်တယ်အဲ price ကစေုံနဲ့ရတဲ့လောက်လိုက်ချိန်တယ်ဒီပုံစံမျိုးနဲ့တောက်ခံထားတယ်ကျွန်တော်တို့အဲ့လိုတွေဘာလို့လုပ်လဲဆိုတော့ကျွန်တော်တို့ဒီနိုင်တဲ့အထိသွားမယ်လို့အဆုံးဖြတ်ထားတယ်နိုင်တဲ့အထိသွားမယ်လို့အဆုံးဖြတ်ထားတဲ့အတွက်ဘယ်လောက်ထိတောက်ခံနိုင်မလဲဆိုလို့ရှိရင်ကျွန်တော်တို့အဆုံးထိတောက်ခံနိုင်အောင်စနစ်ကိုကောင်းတဲ့ကောင်းအောင်ခိုင်မာတဲ့ခိုင်မာအောင်ကျွန်တော်လုပ်နေပါတယ်ကျွန်တော်အဆုံးထိသွားမှာ
ဟုတ်ကဲ့ပါဒေါက်တာဒေါက်တာတို့အခုလို့လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့လူဒုကိုအဲလူသတင်းစကားမျိုးများဒေါက်တာပြောချင်ပါတယ်
အဲကျွန်တော်အနေနဲ့လူလူကိုပထမဆုံးပြောချင်တဲ့စကားပေါ့နော်ပထမဆုံးပြောချင်တဲ့စကားကတော့အတင်းထားကြပါပေါ့ကျွန်တော်တို့အောင်မြင်မှုမဝေးတော့ပါဘူးကျွန်တော်တို့ဒီပွဲမှာနိုင်ုံနိုင်ရမှာပါကျွန်တော်တို့ဆရာဝန်တွေတွေမဟုတ်ပါဘူးဘသူဘသူမှလက်မလျှော့ပါဘူးဒီ CDM မှာပါဝင်ထားတဲ့ဆရာဝန် engineer တွေအကုန်လုံးဒီဟာကိုအဆုံးထိပါဝင်မှာပါလုံးဝလည်းလက်မလျှော့ပါဘူးကျွန်တော်တို့လက်မလျှော့တဲ့အပြင်တက်နိုင်တဲ့နေရာနေပြည်သူလူလူကိုကျွန်တော်စောင့်ရှောက်ပေးသွားမှာပါဒီပြည်သူလူလူတည့်ရလုံးဝလည်းအချမ်းဖက်ပြုခွင့်ခံရတွေကိုကျွန်တော်တို့နားလဲပါတယ်တက်နိုင်တဲ့ဘက်ကစောင့်ရှောက်မယ်ကျွန်တော်တို့လည်းအတူတူလမ်းပေါ်လည်းထွက်မယ်တိုင်ရရတဲ့လူတွေလည်းကျွန်တော်ဆေးကုပေးမယ်ပြည်သူနဲ့ကျွန်တော်တို့တပ်သားတွေရှိနေမှာပါအဲ့အတွက်ပြည်သူလူထုတွေကိုကျွန်တော်တို့နိုင်ပွဲရတဲ့အထိတောက်ခံထားပေးပါဒီပွဲကကျွန်တော်တို့နိုင်ကိုနိုင်ရမယ်ပွဲပါကျွန်တော်အရှုံးမရှိပါဘူးဒီပွဲကနိုင်ကိုနိုင်ရမှာပါအဲ့အတွက်ပြည်သူလူထုကိုတောက်ခံထားပေးပါလို့ပဲကျွန်တော်ကမေတ္တာရက်ခံပြန်ချလုပ်ပါတယ်နောက်တစ်ခုပြန်ကြားချင်တာကတော့ကျွန်တော်တို့အောင်မြင်မှုအဓိကတော့ချက်ဖြစ်တဲ့ CDM ပေါ့နော်CDM မှာမပါဝင်သေးတဲ့အစိုးရဝန်ထမ်းတွေကိုလည်းကျွန်တော်တို့ပါဝင်ပေးပါလို့လိုအပ်တဲ့အခက်အခဲမှန်သမျှကိုကျွန်တော်တို့လိုက်လံကူညီပါပါဆရာဝန်ဖြစ်ခြင်းမဖြစ်ခြင်းအရင်ကြည့်ပါဘလို့ဝန်ထမ်းမဲ့ဖြစ်ဖြစ်ကျွန်တော်တို့အဖွဲ့အစည်းနဲ့ချိတ်ဆက်ကူညီပါပါအဲ့အတွက်ပြည်သူတရားလုံးနဲ့တသားတဲ့ဖက်အောင်မပါဝင်သေးတဲ့ဝန်ထမ်းတွေကိုလည်းပါဝင်ပေးပါလို့ကျွန်တော်အနေနဲ့တောင်းဆိုလိုပါတယ်ကျွန်တော်တို့ဒီပွဲကိုနိုင်ကိုနိုင်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဒေါက်တာအခုလိုမျိုးအနေအကြောင်းကဆက်သွယ်မြင်ငွေပြုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်အေးရန်ဒရက်ကင်းရှင်းပါစီခင်ဗျာ
โอเคကျွန်တော်ကလည်းအခုလိုကျွန်တော်ဘက်ကခက်ခဲတယ်ကျွန်တော်တို့ဖိနှိပ်ခံနေရတဲ့ကိစ္စတွေဒီလိုကိစ္စတွေကိုကျွန်တော်တို့ဒီနိုင်ငံတကာမှာရှိတဲ့ကျွန်တော်မြန်မာပြည်သူတွေချပြခွင့်ရတဲ့အတွက်ကြောပြခွင့်ရတဲ့အတွက်ကျွန်တော်အနေနဲ့တော်တော်လေးကိုဝမ်းသာဖွယ်ယူမိပါတယ်ကျေးဇူးပ
ါကိုချောချောသိန်းဆက်သွယ်မေးမြန်းထားတာပါရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့တနအီစာစီစဉ်အားလုံးကိုမနေ့7နိုင်ကနေ9နိုင်အထိလိုင်းတူမီတာ20 25 32တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ် VOE American အသံအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုရဲဆိုရင် VOE ရဲ့ email လိပ်စာက burmese.voenews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုမတ်သိန်းထိုက်ကပြောပြပေးပါရှင
်။မြန်မာနိုင်ငံဆရာနာတိတ်မှုအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှလာမယ့်တောက်ချာနေ့မှာဆွေးနွေးကြဖို့ဗြိတိန်ကပန်ကြားထားကြောင်းတန်တမန်သတင်းရှိမြစ်တွေကိုကိုကာပီ AFP သတင်းကရေးပါတယ်မြန်မာနိုင်ငံမှာအရတားအစိုးရကိုဖေရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာဟာပြန်ပြီးဆွဲလူယူတဲ့လောက်ရဖြစ်တယ်လို့ဒီမိုကရေစီရေးကြိုးပမ်းမှုတွေကိုလည်းထိခိုက်စေခဲ့တယ်လို့အမေရိကန်အင်ဒိုပစိဖိတ်ဒေသထောက်လှမ်းရေးဌာနဒါရိုက်တာရေဒတ်ဒုတိယဗိုလ်ချုပ်ကြီးမိုက်ကယ်စတက်မန်ကအင်ကာနစ်မှာပြောဆိုလိုက်တာပါစီးရတဲ့နိုင်ငံတွေအတွက် COVID-19 ကာကွယ်ဆေးအခမဲ့ဖြန့်ဝေပေးမဲ့ COVAX အစီအစဉ်အရလာမယ့်ဇွန်လမတိုင်ခင်ကမ္ဘာတလွား COVID-19 ကာကွယ်ဆေး 238.2 တန်းဖြန့်ဝေဖို့အစီအစဉ်ထားကြောင်းအင်ကာနစ်မှကြေညာပါတယ်ဒီအစီအစဉ်အရမြန်မာနိုင်ငံက COVID-19 ကာကွယ်ဆေးအလုံးရေ3တန်းရရှိမှာဖြစ်ပါတယ်ရှင
်တရင်ချင်းချုပ်ကိုမတ်တင်ကြီးထိုင်ပြောပြပေးခဲ့တာပါဒီကနေ့ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 25 32နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမက်အင်ဂျင်နိုင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကဂျွန်ဝေါ်ကာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်တာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပျံဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများတစ်ချိန်အောင်ပါ
This program has come to you from the Voice of America, Washington.